Welcome to the Voice of America in Burmese.
ဒီရက်တင်နာနေကြပဲအတွက် VOA မြန်မာအစီအစဉ်တွေကို Washington Bureau ကနေကြားရအတန်းထွင်နေပါလို့ရှင်ကျွန်မစုံရမမဆီယနာတိမ်မှုစတင်တဲ့ဆန္ဒပြပွဲတွေမြန်မာနိုင်ငံအနှံ့ဆက်ပြီးတော့လုပ်နေကြချိန်မှာရန်နယ်ကလုံခြုံရေးတွေရဲ့ပြစ်ခတ်မှုကြောင့်မြစ်ကြီးနားနဲ့ဖျားပုံမျိုးတွေမှာတိတ်ဆုံးဒဏ်ရာရမှုတွေရှိခဲ့ပါတယ်မြစ်ကြီးနားမြို့မှာပြစ်ခတ်မှုအတွင်းနှစ်ယောက်သေဆုံးခဲ့တယ်လို့ဖျားပုံမှလည်းတယောက်သေဆုံးပါတယ်။ 7 days DVB အပါအဝင်သတင်းမီဒီယာလုပ်ငန်းကြီး၅ခုကိုလုပ်ငန်းလုတ်ခွင့်ရပ်ဆိုင်လိုက်တယ်လို့မကြခင်ကပဲသတင်းကကြေညာသွားပါတယ်။ဒီနေ့ကြောက်ရောက်တဲ့နိုင်ငံကအမျိုးသမီးနေ့မှာမြန်မာနိုင်ငံကအမျိုးသမီးတွေကထမိန်အလန့်တွေလွှင့်ပြီးတော့ဆန္ဒပြခဲ့ကြတယ်လို့အမျိုးသားတချို့ကလည်းထမိန်ခေါင်းပေါင်းပြီးတော့ထောက်ခံမှုပြခဲ့ကြပါတယ်။အခုလိုမျိုးမြန်မာနိုင်ငံကနောက်ဆုံးအခြေအနေတွေကိုဒီနေ့ညအစီအစဉ်မှာသိရမှာပါ။အခုအရင်ဆုံးတော့ကမ္ဘာမှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှန်တမ်းလောင်းနဲ့မှတ်ခွန်ညို့လို့ကြေညာပေးကြပါမယ်ရှင်။အာနာတိန်အုပ်ချုပ်နေတဲ့မြန်မာစစ်တပ်ကိုနိုင်ငံတော်ဝန်ဆန့်ကျင်ဆန္ဒပြနေကြတာမှာကချင်ပြည်နယ်မြကြီးနားမြို့မှာတော့စစ်တပ်နဲ့ရဲတပ်ဖွဲ့ကအင်အားသုံးနေနေတာကြောင့်ဆန္ဒပြသူတွေဦးပွဲချင်းပြည်တိုက်ဆုံပြီးတော့၅ဦးထပ်မံတရားရသွားပါတယ်။ကောင်းကိုကြီးစံထိလို့တည်ဆုံသွားတာလို့ကချင်ပြည်နယ်ငင်းကြီးရဲ့အကျိုးဆောင်အဖွဲ့ PCG တာဝန်ရှိသူက VOA ကိုပြောပါတယ်။ပခုံးလက်မောင်းဝမ်းပိုက်နဲ့ခြေောက်ကိုကြီးစံထိပ်ပြီးတော့ဒဏ်ရာရသူတွေလည်းရှိတယ်လို့ဆိုပါတယ်။နိုင်ငံတော်ဆန္ဒပြသူတွေကိုနှိမ်နှင်းတဲ့မြို့အတိုင်းပဲရှမ်းပြည်နယ်မှာလည်းစစ်အာဏာဆန့်ကျင်ရေးဆန္ဒပြသူတွေကိုမြေယိုပုံတွေရော်ဘာကြီးစံတွေနဲ့ကြီးအစ်စ်တွေပါတုံးပြီးတော့ဖြိုခွဲတာကြောင့်ထိခိုက်ဒဏ်ရာရသူတွေနဲ့အဖမ်းခံရသူတွေလည်းရှိတယ်လို့တပိတ်ကောင်းဆောင်တွေကပြောပါတယ်။ပကိုတိုင်းထဲမှာတော့ဆန္ဒပြပွဲကိုရကြည်နေသူတွေထဲစစ်ကားတွေနဲ့ရဲကားတွေကတနတ်တွေနဲ့ရမ်းပြီးတော့ပစ်ခတ်တာတွေရှိတယ်လို့လည်းပကိုမျိုးခန့်ကပြောပါတယ်။အေရီတိုင်းဖြာပုံဖက်မှာလည်းလုံခြုံရေးတွေရဲ့ပစ်ခတ်မှုကြောင့်ဆန္ဒပြသူစုဦးတည်ဆုံသွားတယ်လို့ဆိုပါတယ်။မန္တလေးမြို့မှာတော့စိုက်ကယ်စီလာတဲ့ပြည်သူတွေကိုစစ်ကားတွေကအနောက်ကနေတချိန်ထိုးလိုက်တဲ့ဗီဒီယိုတွေကိုလူမှုကွန်ရက်တွေမှာတွေ့ရပါတယ်။ရန်ကုန်မှာတော့ရက်ွက်တွေထဲညဖက်ကင်းလှည့်ပြီးတော့တနတ်ပစ်ဖောက်နေတာကိုလည်းလူမှုကွန်ရက်တွေမှာတွေ့ရပါတယ်။ရန်ကုန်ကစမ်းကြောင်းဖက်မှာအတံပုံးတွေနဲ့လူစုဖွဲ့တာလည်းရှိသလိုလူတွေလမ်းမမထွက်နိုင်အောင်လမ်းကြားထွေတွေမှာစစ်တပ်ဖက်ကအဆောင်တွေချတာရာကြောင့်ပြည်သူတွေဈေးဝယ်ထွက်ဖို့တော့မထွက်ရအောင်ဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။အင်အားအလွန်အကျွံတုံးနေနေတာမစင်မချင်းဖားစီတာတွေကြောင့်ဆန္ဒပြသူတွေထိခိုက်တိုက်ဆုံနေရပေမဲ့ဆန္ဒပြပွဲတွေလည်းနိုင်ငံအနှံ့ဆက်ပြီးတော့ကြီးထွားလာနေတာပါ။မြန်မာစစ်တပ်ကအာဏာသိမ်းအုပ်ချုပ်မှုတွေရပ်ဆိုင်သွားအောင်ကြိုးပမ်းတဲ့အနေနဲ့တနိုင်ငါလုံးအလုံမစင်အလုတ်ရလှုပ်ရှားမှုကိုဒီကနေ့မတ်လ10ရက်နေ့မှာစလုပ်ကြဖို့မြန်မာနိုင်ငံကအလုတ်သမားတက်မကနဲ့အဖွဲ့အစည်းပေါင်း18ခုကကြေညာချက်ထုတ်တောင်းဆိုထားပါတယ်။စီးပွားရေးလုပ်ငန်းတွေဆက်ပြီးတော့လည်ပတ်နေမယ်။အထွေထွေအလုတ်ရလှုပ်ရှားမှုကြန့်ကြာနေမယ်ဆိုရင်စစ်တပ်အတွက်ပဲအကျိုးရှိမှာဖြစ်တယ်လို့ဒီအချိန်ဟာဒီမိုကရေစီကိုခုခံကာကွယ်ရမယ့်အချိန်ဖြစ်တယ်လို့လည်းတက်မကတွေကပန်ကြားထားတာပါ။ရန်ကုန်ကအထည်ဆက်ယုံအတော်များများလဲ CDM လှုပ်ရှားမှုမှာပါဝင်လာနေပြီးတော့ဆက်ယုံအများစုကတော့တရုတ်ကုမ္ပဏီပိုင်းတွေဖြစ်ပါတယ်။ဆန္ဒပြပြည်သူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်နေနေပြီးတော့တက္ကသိုလ်တွေနဲ့ဆေးရုံတွေထဲထိဝင်ပြီးတော့အစကမ်းချရာတွေလုပ်ခဲ့တဲ့နောက်မှာတော့တနင်္ဂနွေလုံးအထွေထွေတပိတ်မောက်ဖို့မဟာမိတ်အလုပ်သမားအဖွဲ့အစည်းတွေကကြေညာချက်ထုတ်ပြီးတော့ဆော်ဩထားတာပါ။နိုင်ငံရေးအကျဉ်းသားများကိုကြီးဆောင်ရှောက်ရဲ့အဖွဲ့ AAPP ရဲ့အဆိုအရဖေဖော်ဝါရီလတရနေ့နောက်ပိုင်းစစ်အာဏာဆန့်ကျင်ရေးဆန္ဒပြပွဲအတွင်းတည်ဆုံသူ90ကျော်နဲ့အဖမ်းခံရသူ1800ထက်မနည်းရှိနေတာဖြစ်ပါတယ်။မြန်မာစစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့အပေါ်ဆန့်ကျင်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကအင်အားသုံးနှိမ်နင်းတာဖမ်းဆီးတာတွေရှိနေပေမဲ့ဒီကနေ့မှလည်းမြန်မာနိုင်ငံတော်ကလမ်းမောက်ထွက်ဆန္ဒပြခဲ့ကြတာပါ။ဒီကနေ့ကြောက်ရောက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေမှာတော့ထမိန်တွေကိုအလားလုပ်ပြီးတော့ချီတက်တဲ့အမျိုးသမီးစစ်ကြောင်းတွေပေါ်ပေါက်ခဲ့ပါတယ်
။ဟုတ်ကျမတို့ကတော့အများအားဖြင့်ဘယ်လိုပြောဒီနိုင်ငံအရေးဟာအမျိုးသမီးအရေးဆိုတာအားလုံးရဲ့အရေးဖြစ်တယ်။ဒါပေမဲ့ဥပဒေရရောနောက်ဆောင်မှုဆိုရင်လူရအမျိုးသားဝင်ကြတယ်။ဒါပေမဲ့ဒီအာဏာသိမ်းပြီးတော့လမ်းပေါ်ရှေ့ထွက်လာတဲ့အမျိုးသမီးတော်တော်များများအကုန်လုံးလည်းတွေ့မှာပေါ့နော်လမ်းပေါ်မှာအမျိုးသမီးတွေဟာတကယ်အခုဒီဟာ black cancer ဖြစ်ဆိုအမျိုးသမီးရဲ့နောက်မှနေစုစုဒီအထဲမှာတော့မှကျမတို့ချင်း struggle လုပ်ရတယ်ပေါ့လေ
။အမျိုးသမီးတွေအနေနဲ့ဘယ်နေရာမှမှလုံခြုံမှုမရတော့တဲ့အတွက်ကိုယ်ထမိန်ကိုယ်ကိုင်ပြီးတော့အခုလိုဆန္ဒထုတ်ပေါ်ရတာဖြစ်တယ်လို့လည်းဆန္ဒပြသူတွေကပြောပါတယ်။မြန်မာစစ်တပ်ဖက်ကတော့ဆန္ဒပြသူတွေကိုသတင်းလာနေကစပြီးတော့ချက်ချင်းပြစ်ခတ်နိုင်နေမယ်လို့သတိပေးချက်ထုတ်ပြန်ထားတာပါ။တချိန်တည်းမှာပဲကမ္ဘာတဝန်းကရဲစွမ်းတတိရှင်အမျိုးသမီးတွေကိုရွေးချယ်ပြီးတော့အမေရိကန်ကပေးအပ်နေတဲ့အမျိုးသမီးစွမ်းဆောင်ရေးစုပေးအပ်ပွဲကိုတော့အမေရိကန်နိုင်ငံခြားရေးဌာနမှဒီကနေ့ကျင်းပမှာပါ။ ဒီနေ့ကမ္ဘာသမားကဆူရသူအမျိုးသမီးတွေထက်မှာတော့မြန်မာနိုင်ငံမှာဖက်ဒရယ်စနစ်တည်ဆောက်ရေးနဲ့တရားမျှတမှုရရှိရေးကြိုးပမ်းသူလည်းဖြစ်2015ခုနှစ်ကပညာရေးပြုပြင်ပြောင်းလဲဖို့ကြောင်းသားသပိတ်ဦးဆောင်သူတူလည်းဖြစ်တဲ့အမပြပြအောင်ပါဝင်ပါတယ်ကိုဗစ်ကရောဂါကြောင့်အွန်လိုင်းကနေပဲကျင်းပမဲ့ဆုပေးအပ်ပွဲအခမ်းအနားကိုနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဦးဆောင်ကျင်းပမှာဖြစ်ပြီးသမ္မတကရောဂျီလ်ဘိုင်ဒန်ကမိန့်ခွန်းပြောကြားမှာဖြစ်ပါတယ်ဒီစုကိုအရင်က88မျိုးဆက်နိုင်ငံရေးအကျဉ်းသူဟောင်းလည်းဖြစ်လက်ရှိပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH အဖွဲ့ဝင်တဲ့ခိတနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်အမျိုးသမီးတွေအပေါ်အကြံဖတ်မှုမျိုးစုံကနေကပ်ကွယ်နိုင်မဲ့ဥပဒေတွေပေါ်ပေါလာဖို့နဲ့ကချင်ပြည်နယ်ထဲမှာစစ်ပွဲတွေရဆက်ရေးဆောင်ရွက်ခဲ့သူကချင်တိုင်းရင်းသူမမေစပယ်ဖြူနဲ့ပဋိပက္ခဒေသကအမျိုးသမီးနဲ့ကလေးငယ်အရေးဆောင်ရွက်ပေးနေတဲ့တရင်တိုင်းရင်းသူနှော်ကညော်ဖော်လို့လည်းရရှိခဲ့ဖူးပါတယ်ကုလသမဂ္ဂရန်ကုန်ရုံးရဲ့နိုင်ငံတကာအမျိုးသမီးများနဲ့ဒီကနေ့ထုတ်ပြန်ချက်တယ်မှာလဲမြန်မာနိုင်ငံသဘောကအသက်ကြီးငယ်မရွေးအမျိုးသမီးတွေဟာဒီမိုကရေစီရေးတရားမျှတမှုနဲ့ငြိမ်းချမ်းရေးအတွက်ဦးဆောင်တောင်းဆိုနေကြတဲ့နေရာမှာရိုက်နှက်ပြစ်ဒဏ်ခံရတာဖမ်းဆီးခံရတာတွေကြောင့်ဖော်ဝါဒကြီးစိုးမှုနဲ့ထုံနှံစီလာတွေကိုတတိရှိရှိစိန်ခေါ်နေကြတယ်လို့ဖော်ပြထားပါတယ်ဖက်ပြော်ရတဲ့ရနေကလေးကအာနာသိန်းအုပ်ချုပ်နေတဲ့မြန်မာစစ်တပ်ကရန်ကုန်တင်ငန်းကျွန်းမြို့နယ်ထက်က88မျိုးဆက်ငင်းရရင်နဲ့ပွင့်လင်းလူအဖွဲ့အစည်းရုံကိုဒီကနေ့မတ်လ10ရက်နေ့မှာဝင်ရောက်ရှာဖွေခဲ့တယ်လို့သိရပါတယ်။ဒီကနေ့နေ့လယ်ပိုင်းလောက်မှာစစ်ကားကြီး10စီးအပြင်ကားအသေး9စီးနဲ့ပါရောက်လာတဲ့လုံခြုံရေးတပ်တွေကရုံခန်းတကာတော့တွေကိုရိုက်ချိုးဖျက်ဆီးပြီးတော့မိခံတစ်တာကွန်ပျူတာနဲ့ရုံသုံး PC တွေအပြင်ပကြီကားတွေကိုပါယူသွားတယ်လို့88မျိုးဆက်ငင်းရရင်နဲ့ပွင့်လင်းလူအဖွဲ့အစည်းရဲ့ Facebook စာမျက်နှာမှာဒီကနေ့ဖော်ပြထားပါတယ်။ဒါအပြင်ရန်ကုန်မြို့မှာရှိတဲ့မြန်မာနောင်သတင်းဌာနကိုလည်းဒီကနေ့နေ့လယ်ပိုင်းမှာပဲစစ်ကား5စီးနဲ့ရောက်လာတဲ့လက်နက်ကင်တွေကဝင်ရောက်စီးနင်းပြီးတော့ဆရွယ်စရန်းတွေတင်ယူသွားပါတယ်။ကိုဗစ်ကာယောဂါကြောင့်ရုံးပိတ်ထားတာဖြစ်တဲ့အတွက်ဖမ်းဆီးခံရသူတွေမရှိပေမဲ့လည်းဖယ်ပစ္စည်းတွေတင်သွားတယ်လို့ဆိုတာမသိရသလိုဘလို့ရည်ရွယ်ချက်နဲ့အခုလိုဝင်ရောက်စီးနင်းခဲ့တာလဲဆိုတာမသိရဘူးလို့လည်းမြန်မာနောင်အဖွဲ့ဝင်တယောက်ကပြောပါတယ်။မြန်မာစစ်တပ်ကိုဆန့်ကျင်ဆန္ဒပြသူတွေအပေါ်အင်အားအလွန်အကျွံသုံးတာအကြမ်းဖက်နေနေတာဖမ်းဆီးတာတွေမလုပ်ဖို့ကုလသမဂ္ဂအပါအဝင်ကမ္ဘာနိုင်ငံအတော်များများကပါဝိုင်းပြီးတော့တိုက်တွန်းနေသလိုတရင်ထောက်တွေအပါအဝင်ဖမ်းဆီးထားသူအလုံးပြန်လွတ်ပေးဖို့တောင်းဆိုထားသလိုစစ်အာဏာသိမ်းမှုမှာအဓိကတာဝန်ရှိတဲ့စစ်ဘုချုပ်တွေကိုပြစ်မှတ်ထားတန်ခတ်အရေးယူရတာရှိနေပေမဲ့စစ်တပ်နဲ့ရဲတပ်ဖွဲ့တွေရဲ့အကြမ်းဖက်နေနေမှုတွေပိုးလို့တောင်ဆိုလာပါသေးတယ်အာနာသိမ်းပြီးနောက်ပိုင်းသတင်းမီဒီယာကိုလည်းပြစ်မှတ်ထားလာနေတာမှာဆန္ဒပြကကွယ်မှုတွေကိုလိုက်ပြီးတော့သတင်းယူနေတဲ့သတင်းထောက်တွေလည်းဖန်ဆီးခံနေရပါတယ်။မြန်မာနောင်သတင်းထောက်သူအပါဝင်အစိုးရထောက်အတော်များများအဖမ်းခံရတာပါ။စစ်တပ်ကအာနာသိမ်းပြီးနောက်ပိုင်းသတင်းယူနေချိန်မှာအဖမ်းခံရတဲ့သတင်းထောက်30ထက်မနည်းရှိနေပြီးတော့အဖမ်းခံရသူတချို့ပြန်လွတ်လာတာရှိပေမဲ့မိသားစုနဲ့တောင်တွေ့ခွင့်မရဘဲနဲ့ဆက်ပြီးဖန်ဆီးထိန်းသိမ်းခံရသူတွေလည်းရှိနေတာဖြစ်ပါတယ်။
အံတန်ညပဲမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိ5.19kHz 1553ည5.25kHz 1783ည5.32kHz 9335နဲ့စနေတနင်္ဂနွေမှာ5.190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်ဗီဒီယိုရဲ့တနင်္လာနေ့ညပဲနိုင်ငံတကာသတင်းတွေကိုဆက်ပြီးနှာစင်ကြရပါမယ်ရှင်တရုတ်နိုင်ငံကတလကရေချောင်းစစ်စင်ရေးလေ့ကျင့်နေတာဟာအနောက်နိုင်ငံတွေအနေနဲ့အကဲဆက်တဲ့ရေပိုင်တဲ့အရေးမှဝင်ရောက်ထိ ंछ ုံနိုင်မှာမဟုတ်တာကိုပြသဖို့နဲ့ရေပိုင်နဲ့အငင်းပွားနေကြတဲ့တခြားအာရှနိုင်ငံတွေအနေနဲ့လည်းအမေရိကန်အကူအညီကိုညှော်ကိုနေတာမျိုးရှောင်ကျဉ်ကြဖို့အင်အားပြတဲ့အနေနဲ့စစ်ရေးလေ့ကျင့်မှုလုပ်ပြနေတာဖြစ်ကြောင်းဒေသတွင်သုံးသပ်သူတွေကပြောပါတယ်မလ၁ရက်ကနေ31ရက်အထိတောင်တရုတ်ပင်လယ်ပြင်တွင်မှစစ်ရေးလေ့ကျင့်ခန်းတွေလုပ်မဲ့အကြောင်းတရုတ်ရေချောင်းဘေးကင်းလုံခြုံရေးဌာနကပြီးခဲ့တဲ့လထဲမှာပဲပြင်ညာခဲ့တာပါစတူယန်ကီလိုမီတာ 3.5 သန်းကျယ်တဲ့တောင်တရုတ်ပင်လယ်ပြင်ထဲမှာမနစ်ကစလို့အမေရိကန်စစ်သင်္ဘောတွေဖြတ်သန်းသွားလာမှုခရီးလမ်းကြောင်း10ကြိမ်ပြုတ်လုလာတဲ့အပေါ်မှာတရုတ်ကအခုလိုပုံမှန်မဟုတ်တဲ့စစ်ရေးလေ့ကျင့်မှုတွေနဲ့တုံ့ပြန်လာတာဖြစ်တယ်လို့အကြေကတ်တွေကယူဆပါတယ်တရုတ်အာဏာပိုင်တွေအနေနဲ့ခါတိုင်းထက်ပိုကဲတဲ့အရေးတကြီးစစ်ရေးလေ့ကျင့်မှုတွေလုပ်တာဟာကျင်းသစ် UK နဲ့တခြားအနောက်နိုင်ငံမဟာမိတ်တွေကသင်္ဘောတွေဆေလွတ်လိမ့်မယ်လို့ထင်မြင်နေလို့ဖြစ်ကြောင်းလဲသုံးသပ်သူတွေကပြောကြပါတယ်။အနောက်နိုင်ငံအစိုးရတွေအနေနဲ့တောင်တရုတ်ပင်လယ်ပြင်ကိုသူတို့ပိုင်တယ်လို့ပြောနေတာမဟုတ်ပေမဲ့တရုတ်နိုင်ငံကတောင်တရုတ်ပင်လယ်ပြင်ရေပိုင်နက်ကိုတိုးချဲ့လာတဲ့အပေါ်စိုးရိမ်နေကြတာဖြစ်ပါတယ်။ Hong Kong Yuga was near Drigo Pian Legend Dombo, DLP Madiga season in Rajang, Shu Sain Tare, Lutto Yuga Query, Nauta Bobido, Chanja Nine Rajang, Hong Kong Ocho Yemu Kerry Lamga Piovare.
Then we could ensure the stability and prosperity of Hong Kong. We could effectively.
Tomorrow, Possible Chega Urine and Yi Jatantare, a Chega Ubri Yada, Hong Kong, Joshi, Gagwe, Pina, Malime. Now we know Hong Kong, one Nenna Shansha, and Midrani, Jatanari Gule, Dinineta, Joshi, Shishin, and Mapchebi, Hong Kong, Zaya, Wabjo Mune, Dinye, Eja Mugule, Sanji, Pina, Mapche, Lutura, Jodorawa. The only Muta Jizu Congress, NPC, ha. ตัวอย่างนี้ไปแล้วสิเวตรหองกองရဲ့ရွေးကောက်ပွဲလုပ်ငန်းရှင်တွေမှာကိုယ်စားလှယ်အရေးအတွက်အပြောင်းလဲလုပ်နိုင်ပွဲရှိပါတယ်။ကျောင်းလဲနိုင်ပွဲရှိတဲ့ကိစ္စတွေထဲမှာဟောင်ကောင်အုပ်ချုပ်ရေးမှုကိုရွေးချယ်တဲ့ဟောင်ကောင်ရွေးကောက်ပွဲကော်မရှင်ဖွဲ့ဝင်တထောက်200ရဲမှာဒီမကြီးကိုထောက်ခံသူတွေပုံများလာစေအောင်လုပ်ပေးထားတာလဲပါဝင်ပါတယ်။ဒီပြောင်းလဲတွေဟာဒီမိုကရေစီရဲ့လှုပ်ရှားထောက season ထားပေမဲ့ COVID-19 ကပ်ရောဂါကြောင့်ဆိုပြီးအစိုးရကတနည်းရွှေ့ဆိုင်ထားခဲ့တာဖြစ်ပါတယ်။ Oh Hamani Francis ရဲ့၄ရက်ကြာအီရာခီစဉ်တွင်အတူရှင်တွဲနေထိုင်ရေးဆိုတဲ့စကားနဲ့အညီခရစ်ယာန်နဲ့မွတ်စလင်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။တင်းလာနေမှာပြန်လဲထွက်ခွာသွားတဲ့ပိုယာမင်းကိုဘက်တက်လေးစိမ့်မှလိုက်ပါနှုတ်ဆက်သူတွေနဲ့အီရတ်သမတဘာဟန်ရှာလီလက်ပါဝင်ပါတယ်ပိုပ်ဖရန်စစ်ဟာအန်ယက်စ်တွေ့ကြတွေဝင်ရောက်ဖြက်စီးခဲ့တဲ့ခရစ်ယာန်ဘာသာဝင်တွေရဲ့မြို့ဟောင်းဖြစ်တဲ့ကွာရာကို့စ်ကိုလည်းသွားရောက်ပါတယ်အဲ့ဒီမှာဒေသခံအဆိုင်ဝိုင်းနဲ့ဖခင်ကြောင့်မှတွေ့ဆုံပါတယ်တနင်္ဂနွေနေ့ကတော့အဗေးမြို့ဖရန်ဆိုဟာရီရီအာဇာယွန်တွင်လေဟာဖြင့်လူမှုဝတ်ကျူစုတောင်းပွဲကိုကျင်းပခဲ့ပါတယ်။ COVID-19 ကာယရောဂါဆိုင်ရာကန့်သတ်ချက်တွေအရလူတစ်သောင်းသာတက်ရောက်ခွင့်ရှိတဲ့အတွက်အခုလိုကျင်းပခဲ့ရတာပါ။စနေနေ့တော့ကတော့အသက်84နှစ်အရွယ်ပုယဟန်မင်းကြီးဟာ90အရွယ်အစ္စလမ်ဘာသာရေးခေါင်းဆောင်အယာတိုလာအလီအယ်စစ်တန်နီကိုနာဂျက်မှာရှိတဲ့အိမ်မှာတွားရောက်တွေ့ဆုံပါတယ်။စစ်တန်နီဟာရှီးယားအစ္စလာမ်တွေရဲ့အရေးပါဆုံးခေါင်းဆောင်တစ်ဦးဖြစ်ပြီးအီရန်ပေါ်မှာလည်းအကြီးအကျယ်အော်စာလွှမ်းမိုးထားနိုင်တဲ့သူပါဗြိတိန်နိုင်ငံဟာဒီနှစ်တနင်္လာနေ့မှာကျောင်းတွေပြန်ဖွင့်လိုက်ပါပြီဒါဟာအော်တိုဘာလကစပြီးကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးမှုနှုန်းအနည်းဆုံးကျဆင်းသွားတာကြောင့်ဖြစ်ပါတယ်ဗီယက်နမ်ကတော့ကျန်းမာရေးလုပ်ငန်းတွေကိုရှေ့တန်းကဆောင်ရွက်နေသူတွေပထမဆုံးကာကွယ်ဆေးထိုးပေးခြင်းနဲ့ဆေးထိုးလုပ်ငန်းစီစဉ်ကိုဒီနေ့တနင်္လာနေ့မှာစတင်ပါတယ်ဂျပန်နိုင်ငံမှာတော့ကာကွယ်ဆေးရောဆေးထိုးအတွေ့ပါမလုံလောက်တဲ့အတွက်အစီအစဉ်တွေနှေးကွေးနေပါတယ်သတင်းသုံးပတ်အတွင်းရှေ့တန်းကလှုပ်လှုပ်နေကြတဲ့ဆေးဝင်တန်း 46,500 လောက်ကိုပဲထိုးပေးနိုင်ပါတယ်ဂျပန်ဝန်ကြီးချုပ်ယိုရှိဟီဒီရှူဂါကတော့ဇူလိုင်လမှာကျင်းပမဲ့နွေရာသီအိုလံပစ်အားကစားပွဲချိန်မှာဂျပန်ပြည်သူအားလုံးကာကွယ်ဆေးထိုးပြီးဖြစ်ဖို့ဆေးအလုံလောက်ရရပါစေမယ်လို့ကြေပေးထားတဲ့အကြောင်းရိုက်တာသတင်းမှာဖော်ပြပါရယ်။ဥရောပသမဂ္ဂကတော့အဖွဲ့ဝင်နိုင်ငံတွေအနေနဲ့ရုရှားရဲ့ကိုဗစ်ကာကွယ်ဆေးစွန့်စ်ကြီးကိုအတိပြုချက်ရအောင်မစစ်ဆေးရသေးတာကြောင့်မဝယ်ကြဖို့တတိပေးပါရယ်။ John Hopkins ကိုရိုနာဗိုင်းရပ်စ်သတင်းထုတ်ပြန်ရေးဌာနကကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်အတည်ပြုလူနာစုစုပေါင်း118သန်းနီးပါးရှိလာပြီလို့စီးရင်ထုတ်ပြန်ပါတယ
်ထိတ်တန့်ရသတင်းတွေကိုနန်းလောင်နဲ့မက်ခွာမျိုးတို့ကြီးညာပေးခဲ့တာပါရှင် VOA မြန်မာပိုင်းရဲ့မတ်လ၈ရက်တင်းနှလာလေးများပဲအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်ဖွင့်ပေးနေတာပါမြန်မာနိုင်ငံမှာသတင်းလုပ်ငန်းလုပ်ကိုင်နေကြတဲ့ 7days TVB မြန်မာနောင်းမြစည်းမနဲ့ခေတ္တမီဒီယာတို့ကိုလုပ်ငန်းလုပ်ခွင့်ရပ်ဆိုင်းလိုက်တယ်လို့ပြန်ကြားရေးဌာနရဲ့ထုတ်ပြန်ချက်ကိုအစိုးရသတင်းမှမကြခင်ကပဲကြေညာသွားပါတယ်
။ပြန်ကြားရေးဝန်ကြီးဌာနပြောင်းစုဝန်ကြီးအောင်အခွင့်အာဏာကိုလွှတ်အပ်ကျင့်သုံးခွင့်အနှင်းခဲ့ကြောင်းတို့ဖြစ်ရင်ပြန်ကြားရေးဝန်ကြီးဌာနသည်ရခင်ကထုတ်ဝေခွင့်ပြုပေးခဲ့သောမြစည်းမ TVB ခေတ္တမီဒီယာမြန်မာနောင်းရဲ့စေဗန်ဂျီသတင်းဌာနတို့ရဲ့ထုတ်ဝေခြင်းလုပ်ငန်းကြီးကိုဒီကနေ့မှစပြီးဖိတ်သိမ်းလိုက်ကြောင်းအဲ့ဒီသတင်းဌာနများတွင်မီဒီယာအမျိုးအစားတစ်ခုခုကိုအသုံးပြုရဖြစ်စေနိုင်ငံတကာရဲ့ရုပ်အသုံးပြုရဖြစ်စေရေးသားထုတ်ဝေဖော်ပြခြင်းမပြုရကျင်းညာအပါကြောင်းဖော်ပြထားတယ်လို့သတင်းများရှိပါတယ်ရှင
်ဒါကတော့သတင်းမီဒီယာလုပ်ငန်း၅ခုရဲ့လုပ်ငန်းတွေကိုရပ်ဆိုင်းလိုက်တဲ့အကြောင်းမကြခင်ကကြေညာခဲ့တာဖြစ်ပါတယ်အခုကျွန်တော်တို့အတန်းထွင်နေချိန်မှာတော့ရန်ကုန်မြို့စမ်းချောင်းမြို့နယ်တွေကနေရာတချို့မှာလုံခြုံရေးတွေကလမ်းတွေပိတ်ဆို့ထားတာကြောင့်ဒေသခံတွေနဲ့အနီးအနားမြို့နယ်တွေကပြည်သူတွေကလမ်းတွေပြန်ဖွင့်ပေးဖို့တောင်းဆိုနေကြပါတယ် မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုစတင်တဲ့အကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားဆန္ဒပြမှုတွေကတော့ဆက်ပြီးတော့လုံနေကြပါတယ်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့ပုဂ္ဂလိကဘဏ်ကွဲတွေကိုဒီနေ့မတ်လ၈ရက်နေ့ကစပြီးတော့ပြန်ဖွင့်ဖို့နိုင်ငံတော်ဗဟိုဘဏ်ကအကြောင်းကြားထားပြီးမြဲဒီနေ့ပုဂ္ဂလိကဘဏ်တွေအလုံးဆက်ပြီးတော့ပိတ်ထားပါတယ်။ဝန်ထမ်းတွေ CDM လှုပ်ရှားမှုမှာပါဝင်နေကြတာသွားရည်လာရည်အခက်အခဲရှိနေတာနဲ့လုံခြုံရေးအခြေအနေတွေကြောင့်ဘဏ်တွေပြန်ဖွင့်ဖို့အခက်အခဲရှိနေတယ်လို့ဘဏ်လုပ်ငန်းလုံနေကြသူတွေကပြောပါတယ်။ဆရာဝန်နဲ့ဆေးဝန်ထမ်းတွေ၊ engineer တွေ၊လျှက်စစ်ဝန်ထမ်းတွေ၊ CDM မှာပါဝင်နေကြတဲ့အတွက်လုပ်ငန်းတွေမလဲပတ်နိုင်ကြသေးပါဘူး။ပုဂ္ဂလိပါကပိုင်ဆက်ယုံအလုပ်ယုံတွေမှာလည်းဝန်ထမ်းတွေ CDM လုပ်နေကြတာမို့လုပ်ငန်းတွေရပ်နေကြပါတယ်။အခုလိုအခြေအနေမှာပဲ CDM လှုပ်ရှားမှုကိုဆက်ပြီးတော့လုပ်သွားမယ်လို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကခန့်အပ်ထားတဲ့ကျန်းမာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးကပြောကြားလိုက်ပါတယ်
။ CDM တကားကျွန်တော်ပိတ်မယ်လို့ပြောရတယ်။ဘယ်တော့မှမပိတ်တော့ပါဘူး။အမြဲဖွင့်ထားပါမယ်ဝิญဉ်တဲ့သူအမှန်တရားဘက်ကိုမြင်လာတဲ့သူတွေအတွက်တကားကိုအမြဲတမ်းဖွင့်ထားပါမတိသာစူဝါပြီးမျက်စိမှိတ်ပြီးတော့အတ္တမနဲ့မတရားမှုကိုသိရနေမကောင်းမှုကိုသိရနေထောက်ပံ့နေတဲ့သူတွေ CDM မလုပ်တဲ့သူတွေကိုတော့ဖယ်ကျင်ထားမှာပဲဖြစ်ပါ
ရုံးမတဲ့အာနာဖီဆန်မှုမှာရဲတွေစစ်သားတွေတန်တမန်တွေပို့ပြီးပါဝင်လာနေတယ်လို့ဒေါက်တာဇော်ဝေဆိုးကသူ့ရဲ့ Facebook လူမှုကွန်ရက်ပေါ်မှာတင်ထားတဲ့အသံဖိုင်ထဲမှာပြောထားတာပါဆေးရုံတွေကျောင်းတွေတဲကိုစစ်တပ်တွေဝင်လေဝန်ထမ်းတွေ CDM လှုပ်ရှားမှုမှာပါဝင်လေဖြစ်တယ်လို့သူကပြောပါတယ် CDM လှုပ်ရှားမှုမှာလောလောဆယ်ပါဝင်ဖို့အခက်အခဲရှိနေကြသူတွေပါဝင်လာနိုင်အောင်လို့ဆက်ပြီးတော့ဒီလှုပ်ရှားမှုကိုလှုပ်သွားမှာဖြစ်တယ်လို့နောက်အသံဖိုင်တစ်ခုမှာထပ်ပြီးရှင်းပြထားပြီးတော့ CDM မှာပါဝင်နေတဲ့ဝန်ထမ်းတွေကိုလည်းကျေးဇူးတင်ကြောင်းဂုဏ်ပြုကြောင်းပြောကြားထားပါတယ်ဆရာနာရှင်စနစ်ကိုစန့်ကျင်ကန့်ကွက်ဆန္ဒပြနေကြတဲ့ပြည်သူတွေအနေနဲ့လည်းထိတ်တိုက်မတွေ့ပဲငြိမ်းချမ်းစွာဆန္ဒပြဖို့အတွက်ဒေါက်တာဇော်ဝေဆိုးကတိုက်တွန်းပါတယ်
။ပြည်သူအပေါင်းတို့နဲ့ generation ရဲ့အပေါင်းတို့ခင်ဗျာအားလုံးလိမ္မာပါးနှက်စွာနဲ့ရှောင်ကျင်ပြီးတော့ငြိမ်းချမ်းစွာဆန္ဒပြကြပါထိတ်တိုက်မတွေ့ပါနဲ့သူတို့ဟာသူတို့ထားလိုက်ပါသူတို့ဘာမှဖြစ်မှာမဟုတ်တော့ပါဒီအခိုင်မခံပါနဲ့
ဆရာနာရှင်စန့်ကျင်ရင်ဆန္ဒပြဝဲရဲ့အတွင်းလုံခြုံရေးတွေလက်ချက်ကြောင့်တည်ဆုံသွားသူအတွက်ဝန်ထဲဂုံပြုတဲ့အထိတ်မှတ်ကာလကိုလည်းမတ်လ12ရက်နေ့ကနေပြီးတော့ဧပြီလ17ရက်နေ့အထိတလသတ်မှတ်တယ်လို့ CRPH ဖွဲ့စည်းထားတဲ့အစိုးရဝန်ကြီးအဖွဲ့ဝင်ဒေါက်တာဇော်ဝေဆိုးကပြောပါတယ်နေပြည်တော်မှာတနက်တရားနဲ့ပထမဆုံးဒီမတ်မြတ်သွဲ့ခိုင်တည်ဆုံခဲ့တဲ့ February 12ရက်နေ့ကိုအမှတ်ရတဲ့အနေနဲ့12ရက်နေ့ကစပြီးတော့သတ်မှတ်တယ်လို့ပြောပါတယ်တလတာကာလအတွင်းမှာတည်ဆုံသွားခဲ့ကြသူတွေအတွက်ဒီအလန်တိုင်းတဝဲလွှင့်တာဝန်ထမ်းချင်းအထိတ်အမှတ်အခမ်းအနားတွေစုတောင်းပွဲတွေကုသိုလ်ကောင်းမှုတွေလုပ်တာအပြင်အထိတ်အမှတ်ကျောက်စာတိုင်းတွေစိုက်ထုတ်မယ်လို့ဒေါက်တာဇော်ဝေဆိုးကပြောပါတယ်ရှင်February 1ရက်နေ့ကတမရော်ကာကွယ်ရေးဦးစီးချုပ်ကအာဏာသိမ်းယူအုပ်ချုပ်နေတဲ့အပေါ်ကန့်ကွက်ဆန္ဒပြမှုတွေနဲ့မြို့အနှံ့မှာဆက်ပြီးတော့လုပ်နေကြသလိုလုံခြုံရေးတပ်ဖွဲ့တွေဘက်ကလည်းပြစ်ခတ်ဖြိုခွဲမှုတွေကိုဆက်လုပ်နေပါတယ်ဒီနေ့မတ်လ10ရက်နေ့မနက်ပိုင်းတုန်းကဒီမြကြီးနားမြို့အောင်နှန်းရက်ွက်ကဆန္ဒပြနေသူတွေကိုလက်နက်ကင်လုံခြုံရေးတွေအင်အားသုံးပစ်ခတ်ဖြိုခွဲနေတဲ့တံတွေဖြစ်ပါတယ်ဒီပစ်ခတ်မှုမှာအသက်23နှစ်အရွယ်မောင်ဖိုးလုံးခေါ်ကိုစင်မင်းထက်နဲ့အသက်62နှစ်အရွယ်ဦးကိုကိုလေးခေါ်ဦးချိုတားတို့ကောင်းမှတနက်တံရရီနဲ့တေဆုံးခဲ့ကြပါတယ်တံရရသူ9ယောက်ထပ်မင်းလည်းရှိခဲ့ပါတယ်အစ္စလမ်ဘာသာဝင်ဖြစ်တဲ့ဦးကိုကိုလေးခေါ်ဦးချိုတားကိုတော့ဒီနေ့ညနေပိုင်းမှာပဲအတုပအခမ်းအနားလုပ်ခဲ့တာမှတော်တော်များများလိုက်ပါပို့ဆောင်နှုတ်ဆက်ကြပါတယ်ဖျားပုံမျိုးမှလည်းဒီဆန္ဒပြသူတွေကိုဒီကနေ့ဖြစ်ခတ်နိုင်နေမှုကြောင့်တယောက်တည်ဆုံးခဲ့ပါတယ်ဖျားပုံမျိုးမှပြစ်ခတ်မှုအတွင်းအသက်3ဆွယ်အရွယ်ကိုတီဟာဦးတနက်တန်ရနဲ့တည်ဆုံးခဲ့တယ်လို့9ယောက်အနည်းဆုံးတန်ရရခဲ့ကြပါတယ်အခုလိုမျိုးဆန္ဒပြသူတွေအပေါ်ပြစ်ခတ်နှိမ်နင်းသလိုဆေးအာဏာသိမ်းမှုစန့်ကျင်လှုပ်ရှားမှုမှာပါဝင်တဲ့ရုံးငန်းတွေကိုလည်းလုံခြုံရေးတွေကဝင်ရောက်ဖျက်ဆီးအကြမ်းဖက်တာတွေလုပ်ခဲ့ပါတယ်။တရားစစ်နဲ့စွမ်းအင်ဝင်ကြီးဌာနလက်အောက်ကဒီရန်ကုန်တရားစစ်ဓာတ်အပေးရေးကော်ပိုရေးရှင်း YESC မှာတာဝန်ထမ်းနေကြတဲ့ဝန်ထမ်းထောင်ကျော်က CDM လှုပ်ရှားမှုမှာပါဝင်ပြီးတော့ပြည်သူ့ရွေးကောက်ခံအစိုးရပြန်တက်လာမှာအလုပ်ပြန်လုပ်မယ်လို့ဒီနေ့မတ်လ10ရက်နေ့နေ့စွဲနဲ့အထင်ကြီးချက်ထုတ်ပြန်ပါတယ်။ပြည်သူဝန်ထမ်းအလုပ်ကနှုတ်ထွက်တာမဟုတ်သလိုပြည်သူအများရဲ့ဆန္ဒကိုလေးစားတဲ့အနေနဲ့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်တာဖြစ်တယ်လို့ YESC ထုတ်ပြန်ချက်မှရေးထားပါတယ်။အဲ့ဒီကြေညာချက်ထွက်လာခဲ့ပြီးနောက်ပိုင်းမှာပဲဒီရန်ကုန်တိုင်းမင်္ဂလာတောင်ညွတ်မြို့နယ်က Yesterday manager Yone go Jerry at Dream Way Abiro, when Lemmy go Toche to see Luyu Dwarelo, Jangame Yone, YESC got Topia Mare, Jango Yaset, the Abbey Corporation, YESC Ma, Darwin Tani, the Windan, the town of Shidelo, Diabare. A Columbia Mingla down you and Yasi Yong will weigh out Chasidalo, Jango Mu, Babena Munere Mashire, Yama Nan, the Rintana Gule, Jene, Sutta in A, Shakana, weigh out Shakibiro, Computary, Saya Sarandi, Judagare. တင်ငန်းကျော်မြို့နယ်မှာရှိတဲ့66မျိုးဆက်ညီညာရေးနဲ့ပွင့်လင်းလူဖွဲ့စည်းရုံးခန်းကိုလည်းဒီကနေ့စက်တက်ကဝင်ရောက်ရှာဖွေပြီးတော့မိကန်တတကွန်ပျူတာနဲ့ရုံးအသုံးဆောင်ပစ္စည်းတွေယူသွားတယ်လို့66မျိုးဆက်တွေကပြောပါတယ်။တခါဒီဘုရားဆောင်မျိုးနယ်48ခေါက်လမ်းထိပ်ကလက်ဖက်ဆံတစ်ခုကိုလည်းရဲရီဝင်ရောက်ဖြတ်စည်းပြီးတော့စိုက်မ စစ်တပ်ရဲ့ရဲတွေကအခုလိုမျိုးအရသာပြည်သူတွေအပေါ်အင်အားသုံးနှိမ်ခင်းဖမ်းဆီးမှုတွေလုပ်နေပေမဲ့ပြည်သူတွေကတော့ဆေးရနာရှင်စနစ်ဆန့်ကျင်တဲ့ဆန္ဒပြမှုတွေကိုနိုင်ငံအနှံ့မှာဆက်ပြီးလုပ်နေကြပါတယ်။ဒီကနေ့ကြောက်ရတဲ့နိုင်ငံတကာအမျိုးသမီးများနေ့အထိမ်းအမှတ်ဖြစ်တဲ့မြန်မာနိုင်ငံကအမျိုးသမီးတွေထမိန်အလံနှင့်ဆန္ဒပြခဲ့ကြတယ်လို့အမျိုးသားတချို့ကလည်းထမိန်ခေါင်းပေါင်
ကျွန်တော်ဘက်မှာပါဝင်တက်တက်ဖြစ်မှုတွေအများကြီးရှိတယ်ဒါကြောင့်မို့ဒီနေ့သမိန်ကိုတဲ့အမျိုးသမီးအားလုံးကိုကျွန်တော်လက်ခုပ်တီးပြီးတော့ကြိုပြပေးရအောင
်ရန်ကုန်မြို့ကနိုင်ငံတကာအမျိုးသမီးများနဲ့အထိတ်မှတ်ထမိန်အလန်လွှင့်ဆန္ဒပြသူတယောက်ပြောခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံခြားရေးဌာနကပေးတဲ့2021ခုနှစ်အတွက်အမျိုးသမီးတရေကောင်းများစုကိုမြန်မာနိုင်ငံကတိုင်းရင်းသားလူငယ်တွေဘာသာရေးအဖွဲ့တွေကြားမှတက်မြတ်မှုရရှိအောင်ဆောင်ရွက်နေတဲ့ Wings Institute for Reconciliation အဖွဲ့တည်ထောင်သူတယောက်ဖြစ်တဲ့မဖြူဖြူအောင်ရရှိထားပါတယ်။စုပေးပွဲအခမ်းအနားကိုမကြာခင်အချိန်မှာအွန်လိုင်းကနေကျင်းပမှာဖြစ်ပါတယ်ဒီအခမ်းအနားကိုတော့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကဦးဆောင်ကျင်းပမှာဖြစ်ပြီးတော့သမ္မတကတော့ဒေါက်တာဂျီလ်ဘိုင်ဒန်ကအထူးမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ဒီချိန်ထဲမှာပဲဩစတြေးလျနိုင်ငံကမြန်မာတပ်မတော်ကိုအကူအညီပေးနေတဲ့အစီအစဉ်တွေကိုရပ်လိုက်ကြောင်းကြေညာခဲ့ပါတယ်။
We have reviewed our military engagement and I announced yesterday that those activities would be suspended. We've also reviewed our development assistance.
မြန်မာစစ်တပ်နဲ့ထိတွေ့ဆက်ဆံရေးကိုပြန်လည်သုံးသပ်ခဲ့ပြီးတော့ပူးပေါင်းဆောင်ရွက်မှုအားလုံးရပ်ဆိုင်လိုက်ကြောင်းတနင်္ဂနွေနေ့ကထုတ်ပြန်ကြေညာခဲ့တယ်လို့ Australia နိုင်ငံသားဝင်ကြီး Marie Spain ကပြောကြားခဲ့တာပါ။မြန်မာနိုင်ငံကိုပေးနေတဲ့ဖွံ့ဖြိုးရေးအထောက်အပံ့တွေကိုလည်းပြန်လည်သုံးသပ်နေပါတယ်။ဒါပေမဲ့အာဆီယံအဖွဲ့ထဲမှာအချင်းရဲဆုံးနိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံကပြည်သူတွေထိခိုက်မှာမျိုးကိုတော့ Australia နိုင်ငံကလုံးဝမဟုတ်ဘူးလို့ Australia နိုင်ငံသားဝင်ကြီးကပြောပါတယ်။ပြီးခဲ့တဲ့9နှစ်အတွင်းမှာဒီမြန်မာစစ်တပ်ကို Australia ကတိုက်ခိုက်ရေးမဟုတ်တဲ့တန်တန်းတွေအင်္ဂလိပ်စာတန်တန်းတွေကိုပေးခဲ့ပါတယ်။အဲ့ဒီတန်တန်းကို American Dollar တပန်းချော်သုံးဆွဲခဲ့တယ်လို့ဒီနေ့ကနေ့တုန်းကထုတ်ပြန်ကြမှာပြောထားပါတယ်။မြန်မာနိုင်ငံမှာဖမ်းဆီးခံရတဲ့ Australia လူမျိုးစီးပွားရေးပါမောက္ခ Sean Tano သမရဦးဝင်းမြင့်နိုင်ငံတော်တာဝန်ခံဒေါအောင်ဆန်းစုကြည်တို့အပါအဝင်တရားလက်လွတ်ဖမ်းဆီးခံရသူတွေလွတ်မြောက်ရေးအတွက်တခြားနိုင်ငံတွေနဲ့ဆွေးနွေးဆောင်ရွက်နေတယ်လို့လည်း Australia နိုင်ငံသားဝင်ကြီးကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်ရှင်။VOA မြန်မာပိုင်းကနေမတ်လ၈ရက်တနင်္လာနေ့ညဘက်အစီအစဉ်လေးကို Washington မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။စောစောကပြောခဲ့သလိုစစ်တပ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေနိုင်ငံအနှံ့အပြားမျိုးတွေမှာဆက်ရှိနေသလိုအင်အားသုံးဖြိုခွဲမှုတွေလည်းရှိနေပါတယ်။ကချင်ပြည်နယ်မြစ်ကြီးနားမြို့နယ်အေရဝတီတိုင်းဒေသကြီးဖြာပုံမြို့နယ်တွေကဆန္ဒပြပွဲတွေအပေါ်ပြစ်ခတ်နှိမ်နင်းမှုတွေအတွင်းတိုက်ဆုံမှုတွေရှိသလိုထိခိုက်ဒဏ်ရာရသူတွေလည်းဆယ်ကနန်းရှိခဲ့ပါတယ်။ပြည်စုံကတော့ VOA သတင်းတော်ကိုတက်နိုင်ကတင်ပြပါမယ်ရှင်။
အရသာဆွေရကိုဖိရှားပြီးစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်အာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေလည်းနိုင်ငံနဲ့ကြီးထွားလာနေပြီးစစ်ဆုံးဒဏ်ရာရတွေလည်းတိုးလာနေပါတယ်။ဒီနေ့နေ့လယ်ပိုင်းကလည်းကချင်ပြည်နယ်မြစ်ကြီးနားမြို့မှာအာဏာရှင်ဆန့်ကျင်လှုပ်ရှားသူတွေကိုလက်နက်ကင်တွေကပြစ်ခတ်ဖြိုခွင်းခဲ့တာကြောင့်နှစ်ဦးပြေးရှင်းပြီးတည်ဆုံပြီး၅ဦးဒဏ်ရာရရှိခဲ့တယ်လို့ကချင်ပြည်နယ်ကငင်းချမ်းရေးကျိုးဆောင်အဖွဲ့ PCG တာဝန်ရှိသူဦးလမိုင်ကွန်ကြာကပြောပါတယ်။
အခုအဲ့ဒါတော့ကျွန်တော်လောလောဆယ်တည်ရတာတော့အမှ၄ရောက်တော့ခေါင်းဖြစ်မှဒီမှ၄ရောက်တည်တော့တာအမျိုးသား၄ရောက်ပေါ့အဲနောက်ပြီးကအမှမျိုးသမီး၆ယောက်ကဒေဘက်လက်မောင်းမှဟိုချီစီသွားတာတည်ရောက်နောက်ပြီးနောက်ယောက်ျားတည်ရောက်တော့ဒီညာဘက်ပခုံးကနေဒီမှညီတက်ဘက်ပေါ့လေနည်းနည်းထောက်ဆက်သွားတာအဲ့တည်ရောက်နောက်တည်ရောက်တော့6ယောက်ကျိုးတဲ့လူတည်ရောက်ဟော6ယောက်ကြီးတာတည်ရောက်နောက်ပြီး၄ရောက်တော့ဘိုက်ထဲမှာစီဆောင်ဝင်နေတယ်ပြောရအခုကခွဲစိတ်ပါညာလုံးနေကြတယ်ဆရာ
ဒါအပြင် AOD တိုင်းဒေသကြီးခြာပုံမြို့နယ်မှာလည်းအာဏာရှင်ဆန့်ကျင်လှုပ်ရှားသူတွေကိုအာဏာပိုင်တွေဖက်ကတနက်နေ့ပြစ်ခတ်ခဲ့တာကြောင့်တဦးတည်ဆုံးပြီး၃ဦးဒဏ်ရာရရှိတော့တယ်လို့စံတပ်ပြလှုပ်ရှားမှုမှာကိုယ်တိုင်ပါဝင်သူတဦးကပြောပါတယ
်အဲ့ဒီအတံပေါ်ကိုဈာနေပြီးတော့ထိုင်းတိုင်းဆိုတဲ့အတံလာချက်ထွက်လာတယ်ကျွန်တော်တို့ရောပါကြီးတဲ့အတံကထိုင်းရုံမထွက်ဘူးကြောက်ကြောက်တဲ့အထောက်တဲ့အတံဖြစ်တာဒါပေမဲ့အခုကကြီးစနစ်ဖြစ်သွားတာလေးလောက်ကြီးပါတယ်
ကျွန်တော်တို့ကအဲ့မှာလည်းစိုက်ကူမှန်ပြီးတော့ကုတီဟာဆိုတာကျွန်တော်ကြားဆုံးပါပါတယ်။ကိုပါကြီးဆိုတာကကုချောင်းကိုခေါ်ကြတယ်လို့ပြောပါတယ်။အဲ့မှာချောင်းမှန်သွားတဲ့အတော်ကြီးတယောက်လည်းပါပါတယ်။ပေါက်အိုက်ကုတီဟာကိုတက်ဆွေးနဲ့တကယ်တရားကြည့်ရတဲ့အောင်လည်းအခုမှန်သွားတာ။နောက်ဆုံးကျွန်တော်တို့ကအဲ့ဒီပြီးတော့တောင်ကြီးပခိုးစားတဲ့တိုင်းနဲ့ပြည်နယ်တွေမှာလည်းဒီကနေ့ထိနေမျိုးစု Nogane Tailagajo, Mutami to Dayashi Kedaba, Dayashi Tore to the Tima, at then a Sunday with Mutami to Bawindi, Dayatin and Lule, 2 years we know to Uga Tobare.
ဒီမှာနိုင်ငံရေးကျင်းပမျိုးကူညီဆောင်ရှောက်ရေးတင်အေဘီဘီရဲ့မနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာတခါတော့ကိုသက်နိုင်ဖြစ်ပါတယ်ရှင်ဒီရသားဆွေရကောင်းဆောင်တွေကိုဖန်စီပြီးတော့တမရရကာကွယ်ဦးစီးချုပ်ဦးဆောင်အာနာတည့်ရဲ့အုပ်ချုပ်နေတာရန်လေးဆယ်နီးပါးရှိတာပဲမြန်မာကုန်မြို့မှာဆိုရင်လည်းအကျန်းဖက်ဖြိုခွင်းမှုတွေရှိနေတဲ့ဂျာကပဲပြည်သူတွေလမ်းပေါ်ထွက်စန္
Shwama Downland, Sanjang, Tagitane, Mure, Padma, the way Massagin took quick it out of Shigari. ဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘာဘ
တည်းအခုဒီ၄နှစ်ကျော်လောက်မှဒီဆောင်နေတော့ပဲအခုချိန်ဒီသူတို့ဆောင်နေတော့ပဲဆလာပြတဲ့သူတွေကလည်းအိမ်ထဲမှာဝင်သုံးနေကြတာပေါ့နော်။ဒါထွက်လို့မရသေးဘူး။ဒီလိုမျိုးရဲတဲ့စစ်ကားတွေလိုက်ပြီးတော့နှက်လိမ့်နေရရှိတယ်။နောက်ပြီးလမ်းတွေလမ်းထိပ်တွေတိုင်းမှာတောက်ဆိုင်နေရရှိတယ်ဆိုတော့ဒီမှာနေတဲ့ပြည်သူတွေကဒီဆေးပေါ်တာတော့မဝယ်ရဲဘူးအပြစ်မထွက်ရဲဘူးလုံးဝအဆန်တိတ်ဆိတ်နေတဲ့အနေအထားမှာတွေ့ရတယ်သူတို့တွေကလုံးဝမထွက်ရဲဘူးအဖမ်းခံရမှကြောက်တယ်နောက်ပြီးတော့လမ်းတော့လမ်းလာသူတွေကလည်းသူဒီဖုံးစစ်တာတွေဟိုကားတွေစိတ်ကားတွေတားပြီးစစ်သေးတာတွေလုံနေတာတွေရှိတယ်အဲဒါကြောင့်ဒီသူတွေကလုံးဝမထွက်ရဲဘူးလုံးဝဒီတိတ်နှမ်းပြီးတော့ဒီကြောက်လန့်နေတဲ့အနေအထားမှာတွေ့ရတယ်ပေါ့နော်နောက်ဆုံးမှုရှိတဲ့အနေအထားမှာတွေ့ရတယ်
ပေါ်ကျောင်းဆန်လန်46လမ်းထိပ်အိုရီယန်လက်ဖေးဆိုင်ကိုဆန္ဒပြသူတွေကိုလက်ခံအားပေးလို့ဆိုပြီးဆိုင်ရှိပစ္စည်းတွေရိုက်ခွဲဖျက်ဆီးတာစားတောက်နေသူအပါအဝင်ဝန်ထမ်းတချို့ကိုဖမ်းခေါ်သွားတာတွေလုပ်ခဲ့ပါတယ်။ဖြိုခွဲခံရသူတွေရှိခဲ့တဲ့နေရာတွေမှာဖြိုခွဲချိန်ရှောင်ပြီးလူငယ်တွေကဆန္ဒပြတဲ့ပိတ်ကိုနေလေပိုင်းမှာထပ်ပြီးဆင်းနွှဲနေစေပါရန်ကုန်မြို့မှာဆန္ဒပြသူအများအပြားပြစ်ခတ်ခံရလို့တိတ်ဆုံးသူများခဲ့မြောက်ကလာမှာတော့ဒီကနေ့ထိဆန္ဒပြမှုတွေဆက်လက်အကောင့်နေသေးရှိရဲ့လို့အဲ့ဒီနေရာကဒေသခံတအူးကပြောပါတယ်
မနောကတရားမှာဆိုလို့ရရင်ကတော့ပထမအဲဒီလိုသားတရားလို့ပေါင်းခုတော့ခါရတယ်နောက်ဆုံးတစ်ခုကဒီကိုတဲ့အိတ်တွေကတော့ဟိုခိုင်ဝိုင်းမမလို့ခါနေရှိတယ်နောက်တစ်ခုကဒီမြေပုဂံလောက်ခါရတဲ့အစိမ်းကြီးအမိုးကြီးပေါ့နော်အာသူရောက်လာတဲ့အချိန်မှာဒီအမိုးကြီးထုံသွားတယ်နောက်ပြီးတော့ဒီလူကြီးကခါခါတဲ့ဒီလူကခမင်းကိုလိုပဲဒီကိုအကုန်ယူသွားတယ်နောက်တစ်ခုကဒီဆန္ဒရမီးပွားရင်တော့မထားရတဲ့ဒီခမင်းကြီးပေါ့နော်ဒီခမင်းကြီးကိုမီးရှို့သွားတယ်ရှင်
စက်ယုံအလုသမားတွေအများစုနေတဲ့လှိုင်းတရာဘက်မှာတော့ထိုင်တပိတ်တွေဆက်လက်ရှိနေသေးလို့ဒေတာကတအူးကပြောပါတယ
်ဒီမှာလှိုင်းနာမှာကျွန်တော်တို့ဒီထိုင်တပိတ်ကြများတယ်ကိုရက်ပတ်ထမ်းမှာလည်းရှိတယ်ဒီကျွန်တော်တို့မိဘွက်စီအောက်ကိတိတိတွေမှာထိုင်တပိတ်ဆွဲကြတာပေါ့နော်ထိုင်တပိတ်ပြကြတယ်ရှိတယ်ဟိုတက်ကြလုံငယ်တွေပါမယ်နောက်ဆက်ဆမ်းမိုက်လည်းပါမှတ်ထားကြတာကျွန်တော်ရင်းနေထားပြီးလားရှိတယ်ဟောတရင်ပြီးချက်လက်ဆင်းနေတာပေါ့နော်သွားနေတာရှိတယ်
ချက်ကနေပြည်သူတွေအနည်းဆုံးလမ်းမကြီးတွေပေါ်မှာအကာရံတွေပြုတ်လုပ်ပြီးဆန္ဒဖော်ထုတ်နေစေဖြစ်တယ်လို့လက်နက်ကင်တွေပကလည်းအကြမ်းဖက်ဖြိုခွဲတာတွေဆက်လုပ်နေတော့မှာဒါပေမဲ့လည်းပြည်သူတွေဘက်ကဆန္ဒပြမှုတွေဆက်ပြုတ်လုပ်ပြီးသူတို့ရဲ့အာဏာရှင်ဖြုတ်ချရေးတွေကိုဆက်လက်လှောင်နေကြဆဲဖြစ်ပါရှင်
ဖန်စီခံထားရတဲ့ဆန္ဒပြလို့ခြောက်ရောက်ကတော့မူဆယ်ရဲစခန်းမှာထိန်းသိမ်းခံထားရတာပါမူဆယ်မှာတော့ဆေးအာဏာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြမှုတွေနေ့စဉ်ရှိနေချိန်မှာပဲစီဒီအန်လုပ်နေတဲ့ဝန်ထမ်းတချို့ချင်းချောက်မှုတွေတွေ့ကြုံနေရပါတယ်ရှမ်းပြည်နယ်လွယ်လံမြို့မှာလည်းဆန္ဒပြသူတွေဖန်စီခံရတယ်လို့တရားလှုပ်တော်ရှိနေသူကပြောပါတယ်ဖန်စီခံတာလေခလေးတွေရောလူကြီးရောပေါ့ချက်သ ကျွန်တော်တို့ကလည်းတစ်ချက်တစ်ချက်ပြတယ်ဒီကကရခုကလူတွေထွက်လာတော့မျိုးရည်ပုံတွေကထပ်ပြတယ်ဖြည်းတိုင်းမျိုးလောလောဆယ်တော့ငါးပါးကြီးတနက်တယောက်ပြတယ်မပေါဘူးဒီကုမ္မရဲ့ဘိတ်မှာတော့မြို့နောက်ချမ်းဖက်မှာရှိတဲ့
ဘုကုမျိုးပဲချမ်းကတပိတ်စကြောင်းကတော့ဒီနေ့လေပိုင်းအထိဆန္ဒပြနေတယ်လို့လုံချုံရွေးတပ်ဖွဲ့တွေကနေလိုက်လံပြက်ကတားစီမှုတွေရှိနေတယ်လို့မြို့ခံသူကဆိုပါတယ်။နေ့စဉ်ဆန္ဒမှာကြောင်းတော့ဒီဘုကုလက်ကြရရှိမှာရက်ကြည့်နေတဲ့လူတွေပြန်မရက်ကြည့်နေတဲ့လူတွေကိုစကားရေကားရရင်ပြန်တက်တာကြီးလက်နေတော့မှာကျန်းသာမီပြစ်တာမျိုးတွေဒီရက်ခါမှာဆိုင်ရယ်ကားနဲ့လိုက်တိုက်တာမျိုးရှိရတယ်။
င်းခံနေရပါတယ်တမရောကနေအာနာထိမ့်သိမ့်လိုက်တဲ့လှုပ်ဆောင်ချက်ပေါ်မှာတိုင်းနယ်ပြည်နယ်အလုံးမှာကန့်ကွက်ဆန္ဒပြမှုတွေရှိလာပြီးဖမ်းဆီးမှုတွေကလည်းတိုးလာနေပါတယ်ခင်ဗျာ
ဖေဗရူလာလတရနေ့ကအာနာသိန်းအုပ်ချုပ်နေတဲ့စစ်တပ်ကအကြမ်းဖက်တိုက်ခိုက်လာတဲ့ထဲမှာသတင်းမီဒီယာတွေလည်းပါဝင်လာနေပါတယ်ဒီနေ့ဆိုရင်ရန်ကုန်မြို့မှာရှိတဲ့မြန်မာနောက်သတင်းဌာနကိုလက်နက်ကင်တပ်တွေဝင်ရောက်စီးနင်းရှာဖွေခဲ့ပါတယ်ဆန္ဒပြပွဲသတင်းတွေရယူနေချိန်မှာဖမ်းဆီးခံရတဲ့သတင်းတောက်တွေလည်းရှိပါတယ်အဖြစ်အဆိုကိုတော့ VOA သတင်းတောက်ကပြောပြပါမယ်ရှင်
ရန်ကုန်မြို့မှာရှိတဲ့မြန်မာနောင်သတင်းဌာနကိုဒီကနေ့နေ့လယ်ပိုင်းတုန်းကစစ်ကား9စီးနဲ့လက်နက်ကင်တွေဝင်ရောက်စီးနင်းပြီးစာရွက်စာရင်တချို့ယူဆောင်သွားတယ်လို့သိရပါတယ်။ကဲဩကကာလာကလေးကရုံးပိတ်ထားတာဖြစ်လို့ဖမ်းဆီးခေါ်ဆောင်ခံရသူမရှိခဲ့ပေမဲ့တင်းဆက်သွားတဲ့ပစ္စည်းစီးရင်တွေကိုတော့အတိအကျမသိရသေးဘူးလို့မြန်မာနောင်အဖွဲ့ဝင်တဦးကပြောပါတယ်။ ပြီးခဲ့တဲ့ဖေဖော်ဝါရီလ22ရက်နေ့ကရန်ကုန်မြို့မြေနီကုန်းမှာသတင်းရယူနေချိန်မြန်မာနောင်သတင်းတော်မက်ကီဆွန်တွေကိုလည်းရဲဝတ်စုံကိုလက်နက်ကင်တွေဘက်ကဖမ်းဆီးခဲ့ပါတယ်။ရာဇသက်ကြီးပုံမှန်9-9ကာကြီးနဲ့အမှုခွင့်ထားပြီးအေးစိန်အချင်းထောင်မှာဖမ်းဆီးထားတယ်လို့သိရပါတယ်။
ဖန်စီထားချိန်မှာလက်ထိတ်ကချုံနောင်ထားပြီးဖုန်းနဲ့ကင်မရာကိုတင်တာအကျန်းဖက်ဖြိုခွင်းစင်တောက်လျှောက်ကားပေါ်မှာတင်ဆောင်ထားတယ်လို့ကာယကံရှင်ဖြစ်သူဆိုင်စင်ဒီဒီဆုံးကပြောပါတယ်။အဲဒီလိုကားပေါ်မှာသူခွေးရေးလုပ်နေတဲ့အချိန်မှာကျွန်တော်လည်းပါပါတော့ပါဗျာ။သူတို့လည်းသူခွေးရေးလုပ်ပြီးသူရဲ့ချိန်ကမှကျွန်တော်လည်းမထိုးပါဘူး။ကျွန်တော်ပြေးတာပါနော်။သူတို့တင်းလိုက်တဲ့ပစ္စည်းတွ ဘောเนาะပြန်မစစ်နိုင်ဘူးဟိုမမဟိုအပြင်ရောက်မှပဲကျွန်တော် memory card ပါမလာတော့ဖတ်ပြလိုက်ရတယ
်ဒီကနေ့မြောက်ကလာမှာတရင်သွားယူနေတဲ့ Red News Agency ရဲ့အေဒီဇာဖြစ်သူကိုဝင်းစော်နိုင်ကိုလည်းလက်နက်ကင်တွေဘက်ကဒီကနေ့ညနေပိုင်းမှာဖမ်းဆီးခေါ်ဆောင်သွားတယ်လို့သိရပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်အကြမ်းဖက်တိုက်ခိုက်တဲ့အထင်မှာတရင်ရောက်နေချိန်ဖမ်းဆီးခံရတဲ့တရင်နောက်30ကျော်ရှိခဲ့ပြီးပြန်လွတ်လာသူတချို့လည်းရှိခဲ့ပါတယ်ဒီကနေ့မတ်လ၈ရက်နေ့အထိဖမ်းဆီးခံရသူတရင်သမား၈ဦးထက်မနည်းရှိနေပြီးအမှုခွင့်ခံထားရသူတွေရှိသလိုဖမ်းဆီးခံထားရခြင်းကစပြီးမိသားစုနဲ့တွေ့ခွင့်မရတော့ဘဲချုံနောင်ခံထားရသူတွေလည်းရှိပါတယ်ဆန္ဒပြသူတွေကိုအင်အားသုံးအကြမ်းဖက်ဖြိုခွင်းရမှာတရင်သမားတွေကိုပါပြစ်မှတ်ထားဖမ်းဆီးအရေးယူတာတွေရှိနေတဲ့အပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝန်းကလည်းဝေဖန်သတိပေးနေပါတယ်အမေရိကန်လွှတ်တော်သတင်းလွတ်လပ်ခွင့်အဖွဲ့ကတော့ဖမ်းဆီးထားတဲ့သတင်းတောက်တွေကိုပြန်လွှတ်ပေးဖို့ကြေညာချက်ထုတ်ပြန်ထားပါတယ်ရှင
်။စစ်အာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလ10ရက်နေ့မှာဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့ကျောင်းသားသမဂ္ဂခေါင်းဆောင်ဟောင်းကိုမင်းသွေးတက်ဟာအင်းစိန်တည်တဲ့အချင်းထောင်ထဲမှာထိန်းသိမ်းခံရတယ်ဆိုတာတလားကျော်ကြာဒီကနေ့မှသိခဲ့ရပါတယ်။ဒါကြောင့်မိသားစုကလိုအပ်တဲ့ဆေးဝါးအပါအဝင်ထောင်ဝင်စာပထမဆုံးပေးခွင့်ရပါတယ်။ဒီနေ့တင်းလာနေမနေ့ပိုင်းအင်းစိန်ထိုင်ကိုကိုယ်တိုင်တွားရောက်ခဲ့တဲ့ကိုမင်းသွေးတည့်ရဲ့ဇနီးမတ်ရတနာပိုစုခိုင်ကိုမတ်စုမွန်ကဆက်သွယ်မေးမြန်းထားပါတယ
်။သူ့ကိုဒီအနာဒိမီမနက်ပေါ့နော်ဖေဗရူလာ10ရက်နေ့မှာဖမ်းသွားတယ်။ကျွန်တော်တို့ဂျီကိုမနက်အစောပိုင်းပေါ့နော်၄နာရီ50လောက်မှာသူ့ကိုလာဖမ်းသွားတယ်။သူ့ရဲ့ဆရာရှိလို့ခဏလိုက်ခဲ့ပါပေါ့နော်။အဲ့လိုမျိုးပြောပြီးပဲခေါ်သွားတာပဲရှိတယ်။ဆိုတော့သူ့ရဲ့ကျွန်တော်တို့ဘလောက်ကြာကြာဆက်ကြက်ပြက်ခဲ့လဲဆိုတော့ဒီတလပေါ့နော်။မတ်လ10ရက်နေ့မှာဒီထောင်ကိုရောက်တယ်ဆိုတာကိုကျွန်တော်တို့သိရတယ်ပေါ့နော်။ဆိုတော့တလအတွင်းမှာကျွန်တော်တို့ဟိုကျွန်တော်တို့အိမ်ကိုဆက်တယ်ကြောင်းကြတာမျိုးမရှိဘူး။သူ့ကျမကြီးနဲ့ပတ်သက်ပြီးတော့ခုပြောဆိုတာမျိုးမရှိဘူးပေါ့နော်
။ညီမတို့သူရှိနေတယ်ဆိုတဲ့ဟာကိုဒီတလကြာမှသိရတယ်ဆိုတော့ဘယ်လိုပုံစံမျိုးနဲ့သိတာလဲ။ဒီသူတို့ဘက်ကလာကြောင်းကြတာလားညီမတို့ဘက်ကစုံစမ်းလို့သိရတာလား
။ဒီကိစ္စနဲ့ပတ်သက်ပြီးတော့သူကြောက်နေရပေါ့နော်။အဲ့တော့ကျွန်တော်တို့လူယောက်တိုင်းမယ်ဆိုပြီးတော့ပုံစံမျိုးနဲ့ကျွန်တော်တို့ရေးခန်းမှာမှုခွင့်တယ်ပေါ့နော်။အဲအဲ့ဒါကျွန်တော်တို့လုပ်ပြီးချိန်မှာမတ်လတရက်နေ့မှာဒီကွန်မြူနတီရဲ့ပစ္စည်းတွေကဒီရေးခန်းမှာရောက်နေပါပြီလာယူပါဆိုပြီးတော့ကျွန်တော်တို့ဆက်သွယ်အကြောင်းကြားရပေါ့နော်။ဆက်သွယ်အကြောင်းကြားတော့ကျွန်တော်တို့ကသွားယူတဲ့အခါမှာရှေ့မီနဲ့သွားယူတဲ့အခါမှာသူ့ကိုမတော်ရင်ဥပဒေပေါ့နော်ပုံမှန်ကိုးမားနဲ့တရားစွဲထားရဆိုပြီးရောလို့ပဲပြောရရှင်
အဲ့တော့ညီမပထမဦးဆုံးကွန်မြူနတီအင်းစိန်ထောင်မှာရှိနေတယ်ဒီလိုမျိုးအမှုဖွင့်ထားတယ်အခုကွန်မြူနတီနဲ့ညီမတို့နဲ့ဘယ်နှကြိမ်လောက်ထောင်ဝင်စာတွေ့ခွင့်ရပြီလဲသူ့ရဲ့နောက်ဆုံးအခြေအနေရောဘယ်လိုရှိလဲ
ဆိုတော့ကျွန်တော်တို့ကသူနဲ့အခုချိန်ကြီးတစ်ချိန်မှတွေ့ခွင့်မရသေးဘူးပေါ့နော်ကျွန်တော်ရဲ့ရှေ့မီကသူ့ကိုလိုက်ပါမယ်ရှေ့မီကသူ့ကိုရှေ့မီပါဝါလက်မှတ်ထိုးခိုင်းတဲ့အခါမှာကွန်မြူနတီကရှေ့မီပါဝါလက်မှတ်မထိုးပေးဘူးဘာဖြစ်လို့ဆိုတော့ဒီတရားစီရင်စနစ်ကိုသူယုံကြည်ရှိရတဲ့ပိုင်းသားလုပ်မယ်ဆိုပြီးတော့လက်မှတ်မထိုးပေးလိုက်ပေါ့နော်မနေ့ကထောင်ကသူ့ကိုတစားတစားကိုကျွန်တော်တို့ပြီးရပေါ့နော်ထောင်ကနေပြီးတော့ဆုံးဆက်ပြီးတော့လာယူပေးပါထောင်မှာရောက်နေပြီပေါ့နော်စာရောက်နေဆိုတော့ကျွန်တော်သွားယူတယ်ဒီမနက်မှသွားယူလာတယ်ပေါ့နော်ဆိုတော့သူလည်းတွေ့ခွင့်ရတာမျိုးလည်းမရှိဘူးပေါ့နော်ဒါပေမဲ့သူစီကစာရောက်လာတယ်သူကျမ်းမှနေကောင်းတယ်ဆိုတဲ့အကြောင်းပေါ့နော်ဟုတ်ပြီးတော့သူရဲ့လိုအပ်တဲ့ပစ္စည်းလာပို့ပြီးပါဆိုတဲ့အကြောင်းမှရောက်လာတယ်
ဒီမှာလည်းအဲ့တော့မနက်ကသွားယူတော့ဒီထောင်မာရောဗောဗလို့နေထားရှိလဲအဆင်ပြေခဲ့လားဘာတွေအခက်အခဲကြုံရလဲအဆင်ပြေပါတယ်ထောင်မာရောဒီထောင်မာရောဒီသူတို့အပြင်ကနေသူတို့တိုက်ကိုအထဲရောင်ဝင်လို့မရတော့သူတို့အပြင်ကကျန်တန်းနေရနေတဲ့အဆင်ပြေရတာပေါ့နော်အဲအရင်ကြည့်တဲ့ဒီကံတိုင်မှာရှင်ဟုတ်ကဲ့အဲ့တော့ဒီကွန်မြူနတီရဲ့ဒီဇနီးတယောက်အနေနဲ့ရောဒီညီမတို့လည်းတောက်လျှောက်ပေါ့နော်ဒီမတ်
ဒီတော့ရှောက်မှာလဲဒီစောင်းသားတွေရောဒီလူလူတွေရောအကုန်လုံးတော့ရှောက်ဖမ်းသိမ်းနေရတယ်နေရာရှိရပေါ့နော်ဆိုတော့ဒီဟာမတရားလို့ကျွန်တော်တို့မြင်နေဆိုတော့ဟိုဒီမှာကျွန်တော်တို့ကြိုးပူတွေမတရားခံနေရတယ်အဲ့ကြောင့်မလို့ဒီမတရားဖမ်းဆီးခံထားတဲ့ဒီလေအမြန်လို့ကျွန်တော်တို့ပြန်ဆိုပြီးတောင်းဆိုချင်ပါတယ်
ဒါကတော့ကိုမေးသွေးတည့်ရဲ့ဇနီးမကြရနာစုဖို့ခိုင်ကိုမဆုမစက်တွေမြင်းမြန်ခဲ့တာဖြစ်ပါတယ်။မလာရှိရဲ့တင်းတင်းလာနေကြပဲအတွက် VOA မြန်မာပိုင်းအစီအစသ်တွေကိုညစေနိုင်အထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ကျွန်မဆုမြတ်မောင်မှာ CDM လှုပ်ရှားမှုမှာပါဝင်နေသူတွေကိုငွေအားစိတ်ခွန်အားပေးနိုင်ဖို့လုပ်နေတဲ့အစီအစသ်တစ်ခုအကြောင်းဘလော့ဂါတွေပြောသမျှအစီအစသ်ကိုမကြခင်မှာနားဆင်ရပါမယ်။အခုတော့စီးပွားရေးအစီအစသ်ကိုအလှည့်ပေးပါမယ်ရှင်။ အာဏာသိမ်းထားတဲ့အုပ်ချုပ်ရေးကောင်စီအနေနဲ့နိုင်ငံဗန်လာငွေတွေမတုံ့နိုင်ရတဲ့ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH ကကြိုးစားနေပါတယ်။အခွင့်အရေးမပေးဆောင်ကြဖို့အတွက်CRPH ကထုတ်ပြန်ထားသလိုနိုင်ငံသားမှအနှံထားတဲ့နိုင်ငံဗန်လာတွေအရွှေ့ပြောင်းသွို့လို့မရအောင်ထိန်းချုပ်နိုင်ရတဲ့အတွက်လည်းလုပ်နေတယ်လို့ CRPH ရဲ့စီးပွားရေးဆိုင်ရာယာယီပြည်ထောင်စု ဝန်ကြီးဦးတင်ထွန်းနိုင်ကVOAကိုပြောပါတယ်ဒီအကြောင်းစီးပွားရေးအစီအစဉ်မှာမှတ်တင်ကြည့်ထိုက်တင်ပြထားပါတယ်ရှင်။
ကျွန်တော်တို့ကဖေ့စ်ဘုတ်မှာတော့မဟုတ်ပါဘူးသူတို့ဆက်လက်ရည်တည်ဖို့အတွက်ကျွန်တော်တို့အဓိကကြားတဲ့ဗန်ဒိုင်းအရင်မြင့်တစ်ခုဖြစ်နေတယ်ဖြစ်နေတဲ့အတွက်မလို့ကျွန်တော်တို့ကဒီအခွန်ကိုကျွန်တော်တို့ဟိုအစဉ်အမြဲကျွန်တော်တို့တာစီဖေ့စ်ဘုတ်ကိုကျွန်တော်တို့ကြိုးစားလိုက်တာဖြစ်ပါတယ်ပြီးရင်တော့ကျွန်တော်တို့ကဒုတိယအဆင့်အနေနဲ့ကတော့သူတို့ရဲ့နောက်ထပ်ဝင်ငွေရလန်း ည်းလည်းရှိပါတယ်။နောက်ပြီးတော့ကျွန်တော်နိုင်ငံသားယဉ်ကျေးမှုတွေမူတည်ရနေလို့ရရှိနေတဲ့ကျွန်တော်တို့ဝင်ငွေတွေလည်းရှိပါတယ်။ဒါတွေအားလုံးကိုကျွန်တော်တို့ကဟိုပြန်နိုင်ကြများအမြန်ဆုံးပေါ့လေ။ဟိုကျွန်တော်တို့အကုန်လုံးကိုဖြစ်နိုင်ကြများနီလန်းပေါင်းစုံနဲ့ကျွန်တော်ကြိုးစားပြီးတော့ပိတ်ဆို့တော့မှာဖြစ်ပါတယ်
။ဟုတ်ကဲ့ဆရာတို့ကအဲ့တော့ဒီအခွန်နဲ့ဒီရေနံသဘာဝဓာတ်ငွေနှစ်ခုကိုဦးစားပေးပြီးလုပ်မယ်ဆိုတော့ဒီနှစ်ခုကဘယ်လောက်များအရေးပါပါလို့လဲရှင်ဆရာ
ဟုတ်ကဲ့မသိကြည့်တိုင်းကျွန်တော်တို့ဒီအစိုးရတည်းရဲ့လေပတ်ဖို့အတွက်ပေါ့လေဒီဘတ်ဂျက်နှစ်မှာဆိုလို့ရှိရင်ကျွန်တော်တို့ရာသဘတ်ဂျက်ကအကြမ်းများဖြစ်ဆိုလို့ရှိရင်အနည်းဆုံးပေါ့လေခန့်မှန်းကြည့်ပေါ့ကျွန်တော်ဘီလီယံချက်ဘီလီယံ2000ခွဲလောက်လူတယ်ဗျဒီ2000ခွဲလောက်လူတဲ့အထဲမှာအဓိကဝင်ငွေရရလန်းဖြစ်တဲ့အခွန်နဲ့ပေါ့လေခုနနိုင်ငံတော်ပိုင်းစီးပွားရေးအဖွဲ့အစည်းများလို့ခေါ်တဲ့အဲဟိုပါလေရေနံတပါပေါက်တငွေအပါဝင်ပေါ့လေဒီဝင်ငွေနှစ်ခုကရာဂိုင်းနှုန်းအဖြစ်ကျွန်တော်တို့က80ရာဂိုင်းနှုန်းလောက်ရှိနေတယ်ဥပမာအဖြစ်ပြောလို့ရှိရင်အခွန်ကကျွန်တော်တို့ဘီလီယံ8000ကျော်ရှိပါတယ်နောက်တစ်ခုကဒီနိုင်ငံတော်ပိုင်းစီးပွားရေးအဖွဲ့အစည်းများရဲ့ဝင်ငွေပေါ့လေခုနကျွန်တော်ရေနံတပါပေါက်တငွေအပါဝင်ဒီဝင်ငွေကကျွန်တော်တို့ဘီလီယံအဖြစ်12000လောက်ရှိပါတယ်ဆိုလိုတာကအစိုးရလိုအပ်နေတဲ့စုစုပေါင်းသူတို့ဟိုဂျန်နီယာလေပတ်ဖို့အတွက်စုစုပေါင်းအသုံးစရိတ်ကဘီလီယံ2000ခွဲလောက်လူတာမှာအခွန်ကဘီလီယံ8000လောက်ရှိတယ်ခုနကျွန်တော်ပြောတဲ့နိုင်ငံတော်ပိုင်းစီးပွားရေးအဖွဲ့များဖွဲ့စည်းရတဲ့အရာနဲ့ဝင်ငွေကကျွန်တော်တို့ဝိုင်းနေကဲအပါဝင်ပေါ့ဒီအဲ့ဒီဥစ္စာကဘီလီယံ12000လောက်ရှိပါတယ်ရှိတော့ဒီနှစ်ခုပေါင်းလိုက်လို့ရှိရင်ဘီလီယံ2000ရှိပါတယ်ဗျအဲ့တော့ဒီဘီလီယံ2000ကကျွန်တော်တို့ကနေပြီးတော့ဟိုတားဆီးနိုင်ခဲ့မယ်ပိတ်ဆို့နိုင်ခဲ့မယ်ဆိုရင်ဒီအစိုးရအနေနဲ့ရန်ရရက်ဖို့အတွက်သူတို့မှာပတ်စံတဲ့လုံလောက်တဲ့ပတ်စံဟိုရှိစရာအကြောင်းကိုမရှိတော့ပါဘူးဟိုဆိုလိုတဲ့သဘောကတခြားကလည်းသူတို့ရရင်ရကြောင်းကတော်တော်စင်မရှိပါဘူးကျွန်တော်တို့ကဒီပိုင်းနဲ့ဆင်းပါလေအဲခုနပြောနေတဲ့နိုင်ငံသားအရင်ွေတွေကိုလည်းကျွန်တော်တို့ပိတ်ဆို့ဟိုတားဆီးဖို့ကျွန်တော်တို့စဉ်းစားထားတဲ့အခါကျတော့အစိုးရအနေနဲ့တကယ်ကိုဒီရန်ရလေပတ်ဖို့အတွက်လိုအပ်တဲ့ budget ကအကျတဲတကယ်ဖြစ်သွားမှာပါဗျဟုတ်ကဲ့
ဟုတ်ကဲ့ရှင်ဆိုတော့ဆရာတို့ဒီလုပ်ငန်းစဉ်တွေကိုလုပ်နိုင်ဖို့ပေါ့နော်ဘယ်လောက်လောက်အကာလအဖြစ်ဘယ်လောက်လောက်မှန်းထားပါသလဲရှင်အချိန်ကာလအဖြစ
်အချိန်ကာလကတော့ခုနလိုဒီအခွန်ကိစ္စဆိုတာတော့ကျွန်တော်တို့ဥပဒေထုတ်လိုက်ကြည်သူလူလူကိုခွန်တန်းပြည်သူတွေကလည်းဒီဥပဒေပေါ်မှာ ဒီစာကူသူတို့ဘက်ကလည်းအတက်တရောနဲ့ပူပေါင်းဆောင်ရွက်မယ်လို့လည်းယုံကြည်တယ်ဆောင်ရွက်ခဲ့တယ်ဆိုလို့ရှိရင်တော့ခွန်ကိစ္စကတော့ကျွန်တော်တို့ဟိုချက်ချင်းပဲကျွန်တော်တို့စတင်ပြီးတော့အောင်မြင်ပြီးလို့ကျွန်တော်တို့ယူဆလို့ရပါတယ်ဒုတိယချက်ကတော့ကျွန်တော်တို့ခုနပြောနေတဲ့ဒီနယ်နဲ့တဘာဝတန်ကြီးတို့ဘာလို့ကနေပြောဝင်တဲ့ပတ်စံတွေကိုခုကျွန်တော်တို့ကနေပြောဒါတွေကိုသက်ဆိုင်ရပေါ့လေဒီကမ်းလို့ရင်းနဲ့လုတ်ွက်ကိုလုတ်ကင်နဲ့ကုမ္ပဏီတွေကိုကျွန်တော်တို့အနေနဲ့ကတရားဝင်ကျွန်တော်တို့ဟိုစာလမ်းပို့ပြီးတော့ဒီဥစ္စာတွေကိုရဆိုင်ထားဖို့တော့တော်တော်စီဒီအစိုးရကိုကျွန်တော်တို့ပေးသွင်းခြင်းမရှိဘဲနဲ့သူတို့ရဲ့နိုင်ငံအပန်းအကောင့်တွေထဲမှာပဲအဲသူတို့ဒီသက်ဆိုင်တွေကိုထိမ့်သိမ်းထားဖို့ ਨੇ ကျွန်တော်တို့ကနေပြီးတော့လိုအပ်တဲ့ instruction တွေပေးပြန်ပေးတဲ့အတိုင်းပဲသူတို့အတိအကျတိုင်းတာဆောင်ရွက်ဖို့ဆိုတဲ့စာတွေကျွန်တော်တို့ထုတ်ပါမယ်ထုတ်တဲ့အခါမှာလည်းထိရောက်အောင်ကျွန်တော်တို့ကြိုးစားပြီးတော့ဆောင်ရွက်တော့မှာဖြစ်ပါတယ်အဲ့တော့အဲ့ဒီဟာတွေပုံမှာမူတည်ပြီးတော့မှာသူတို့ဘက်ကပူပေါင်းဆောင်ရွက်မှုအနေထားပေါ်မူတည်ပြီးတော့မှာကျွန်တော်တို့ကအကောင့်ထဲအများဆုံးပေါ်ပေါ့လေကျွန်တော်တို့ဆောင်ရွက်တော့မှာဖြစ်ပါတယ်ဗ
ျဟုတ်ကဲ့ရှင်နောက်တစ်ခုကဒီအမေရိကန်ပြည်ထောင်စုဘက်ကတော့မြန်မာအစိုးရရဲ့ဒီငွေကြေးဒေါ်လာတန်းတစ်ထောင်ကိုချက်ချင်းပဲဒါfreeze လုတ်လိုက်တာပေါ့နော်ထုတ်လို့အတွင်းလို့ဘာမှလုတ်လို့မရတော့ဘူးဆိုပြီးတော့လုတ်ပါတယ်တခြားနိုင်ငံတွေမှာရောဒီလိုဟိုမြန်မာစိုးရပိုင်ငွေကြေးတွေများရှိတယ်လို့သိထားပါသလားရှင်ဆရာတို့
အဲအမေရိကန်ကတော့ကျွန်တော်တို့ဒီ executive order ထုတ်ပြီးတော့ US dollar 1 billion ကိုသူတို့ freeze လုတ်ထားတယ်ပေါ့ဗျာအဲ့တော့အလားတူပဲကျွန်တော်တို့နိုင်ငံကနေပိုင်ဆိုင်ထားတယ်ဆိုတော့ဟို reserve ban นี่ပေါ့နော်နိုင်ငံအရင်ငွေကိုကူကြားတော့စင်ကာပူရောညူဘီရော OCBC တို့မှာကျွန်တော်တို့အဲ US dollar 5.7 billion ရှိပါတယ်ဆိုပြီးတော့ကျွန်တော်တို့ကြားနေရတာရှိပါတယ်ရှိတဲ့အခါကျဒါတွေနဲ့ပတ်သက်ပြီးတော့ကိုတပတ်ကတော့စင်ကာပူဆိုးရဘက်ကတော့ဟိုဆိုးရအရာရှိရနေပြီးတော့သူတို့စီမှာဒီဘန်ဒီမှာမရှိပါဘူးဆိုရင်းဆိုတာတာရှိပါတယ်သို့တော့ writer တို့ဘာလို့မှညာတော့လေတရင်နေတယ်မှာဒီဘန်ဒီမှာရှိပါတယ်ဆိုပြီးတော့သတင်းရေးသားဖော်ပြမှုတွေလည်းရှိပါတယ်ဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်အမိနေကတော့ကိုသက်ဆိုင်ရာပေါ့လေဒီဘန်ဒီကိုကျွန်တော်လှမ်းပြီးတော့ကိုဒီအပိုင်းမှာပဲကျွန်တော်အမိနေအဲတရားဝင်ဆက်သွယ်ပြီးတော့ဒီသူတို့စီမှာကျွန်တော်တို့နိုင်ငံကပိုင်ဆိုင်တဲ့ပေါ်လေနိုင်ငံသားအရင်ငွေဒီလက်ခံတာရှိရှိဆိုတဲ့အချက်ကိုကျွန်တော်အရေးဥစွာပေါ်လေတေချောင်းကျွန်တော်စုံစမ်းပြီးမြန်ပါပြီတကယ်ကြီးအဲ့ဒီအချိန်မှာသူတို့ကနေပြီးတော့ဟိုရှိတယ်ဆိုခဲ့လို့ရှိရင်လေဒီရှိနေတဲ့ဥစ္စာတွေကိုကျွန်တော်တို့ရဲ့ဒီဆဲဆိုရရင်ကုစားပေါ်လေကျွန်တော်တောင်းဝင်ယူထားတဲ့အသင်းမင်းစတာတယောက်ဒီနဲ့ဒီပတ်စံတွေကိုစေအုပ်စုဘက်ကိုကျွန်တော်တို့လွယ်လွယ်ပြီးပြောင်းတာမျိုးတနည်းနည်းနဲ့ကျွန်တော်တို့အဲလွှဲပြောင်းပြည့်တာမျိုးမဖြစ်အောင်ကျွန်တော်အနေနဲ့အတက်နိုင်ဆုံးကျွန်တော်ကနေပြီးတော့ဟိုစူးစမ်းဆောင်ရွက်တော့မှာဖြစ်ပါတယ်အဲ့ဒီတော့နံပါတ်1အချက်ကတော့ခုကြားလို့ကြားနေရပါတယ် 5.7 billion ပေါ့ဒီအဲ့ဒါကိုကျွန်တော်အနေနဲ့ကတော့ခုဒီအပိုင်းမှာပဲခုကျွန်တော်လည်းခုသူတို့နဲ့ချိန်ဆဆောင်ရွက်ဖို့ဆိုပြီးတော့ကျွန်တော်အမြင်များကျွန်တော်စီစဉ်ဆောင်ရွက်နေပါတယ်ဗ
ျဟုတ်ကဲ့ပါရှင်ဆရာဦးတင်ထွန်းနိုင်အထူးပဲကျေးဇူးတင်ပါတယ်ရှင်မတင်ထိုက်စီစဉ်နေဆက်တဲ့စီးပွားရေးစီစဉ်ဖြစ်ပါရခြင်းမြန်မာနိုင်ငံက CDM လှူရှာမှုမှာပါဝင်နေကြသူတွေကိုတယောက်ကိုကျန်းွေတသိန်းလားစင်ထောက်ပံ့ပေးနိုင်ဖို့အတွက် 1 to 1 CDM campaign ဆိုတဲ့အစီအစဉ်ကိုပြည်ပရောက်မြန်မာပြည်သူတွေလုပ်နေကြပါတယ်အကူအညီလိုချင်သူတွေနဲ့အကူအညီပေးချင်တဲ့သူတွေကိုချိတ်ဆက်ပေးနေတဲ့လှူရှာမှုအစီအစဉ်အကြောင်းကိုတော့ blogger တွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါရခြင်းမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဆန့်ကျင်ကန့်ကွက်ကြတဲ့အနေနဲ့အကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်နေကြသူတွေကိုထောက်ခံမှုပေးဖို့အတွက်ပြည်ပရောက်မြန်မာတွေက 1 to 1 CDM campaign ဆိုတဲ့ထောက်ပံ့ရေးအစီအစဉ်ကိုလုပ်နေကြပါတယ် CDM မှာပါဝင်နေကြတဲ့ဝန်ထမ်းတွေကိုငွေကြေးသာမကစိတ်ခွန်အားဖြစ်စေဖို့ပါထောက်ပံ့နေတဲ့အစီအစဉ်ဖြစ်ပါတယ်အခုအညီလိုတဲ့ဝန်ထမ်းတယောက်အတွက်ကူညီခြင်းသူတယောက်ကတစ်လကိုကျပ်ငွေတသိန်းတိုက်ရိုက်ထောက်ပံ့ပေးနေတာပါဒီအစီအစဉ်ကိုလုပ်ပေးသူတွေကတယောက်ဖြစ်တဲ့ဂျပန်နိုင်ငံအခြေစိုက်မတ်စုမြတ်ကသူတို့ဘယ်လိုလုပ်ပေးသလဲဆိုတာကိုရှင်းပြပါတယ်
။ကျွန်တော်တို့1 to 1 CDM support campaign က CDM တကယ်လုပ်နေတဲ့သူတွေကိုဒါကထောက်ပံ့တာထောက်ပံ့ရုံစင်မဟုတ်ဘဲနဲ့သူတို့ရဲ့ motivation နဲ့ support မော်ရယ်ပေါ့နော်။တကယ်ကို CDM လောက်ကြောင့်ကုန်ယူကြောင်းပြီးတော့ CDM လုပ်နေတဲ့သူတွေနဲ့အတူတူ support ပေးရဲ့ဟိုပေါ့လာစာထောက်ပံ့ပေးရဲ့သူတွေကအတူတူတည်ရှိနေကြောင်းရည်တည်နေကြောင်းတည်ဆုတင်ကြောင်းပေါ့နော်။အဲ့တော့အပြန်လှန်အခုဒီရေပုံစံမျိုးနဲ့ဥတည်ထားတဲ့ရည်ရထားတဲ့ campaign ပေါ့နော်အဲ့တော့ညီမတို့ကတိုက်ရိုက် supporter နဲ့ CDM ကိုတိုက်ရိုက်ချစ်ဆက်ပေးတဲ့ campaign ပါရှင်
CDM ကိုပံ့ပိုးပေးနေတဲ့ဟိုထောက်ခံပေးနေတဲ့သူတွေနဲ့ CDM လုပ်နေတဲ့သူတွေကိုချိတ်ဆက်ပေးတယ်ဆိုတော့ဘယ်လိုမျိုးပုံစံနဲ့ချိတ်ဆက်ပေးတယ်ဆိုတော့လည်းရှင်းပြပါရှင့်
အာညီမကလောလောဆယ်ရောပေါ့နော် update ကတော့ Google Form လေးရှိပါတယ် Google Form လေးရဲ့မှာနှစ်မျိုးရှိရယ်ပူဂျင်းတဲ့သူကလည်းပေးထားကြရမယ်ပေါ့နော် Google Form လေးမှာဖြည့်ခဲ့သေးအာပြီးတော့မှ CDM လုပ်နေတဲ့သူတွေကလည်းသူက Google Form လေးမှာ CDM လုပ်နေတဲ့ information တွေဖြည့်ပေးထားရမယ်ပေါ့နော်အဲ့ဒီမှာမှညီမတို့ကတယောက်ချင်းစီကိုအာသူတို့ရဲ့ရစက်တွေဆင်ပြေနိုင်တဲ့ဟာနဲ့ဖြည့်ပေးတယ်တချို့တွေက signal နံပါတ်ပေးထားခဲ့တယ်တချို့တွေက Viber နံပါတ်ပေးထားခဲ့တယ်တချို့က Messenger ပေါ့နော်အဲ့လိုမျိုးသူတို့ကဟိုရွေးထားတဲ့ဆက်သွယ်ရမယ်နည်းလမ်းလေးအနေနဲ့ဆင်မမတို့ကဆက်သွယ်ပေးပါရယ်ပုံမှန်ပထမအဆင့်ကတော့ CDM ကမားကနေပြီးတော့မှစပြီးတော့ဒီ supporter ကိုဆက်သွယ်ဖို့မမတို့ကလုပ်ထားရယ်ဒါလို့ဆိုတော့များသောအားဖြင့် CDM သမားတွေကအာပေါ့ဒီကိစ္စနဲ့မဝင်လိုက်မကန်လေးကြရများတော့မမတို့က supporter ကိုအရင်ဆက်ခိုင်းမယ်နဲ့ CDM သမားကိုအရင်ဆက်သွယ်ခိုင်းပါရှင်အမှ CDM သမားဘက်ကဆက်သွယ်ဖို့ပြင်ပြတော့မှသာ supporter ဘက်က CDM ကိုဆက်သွယ်ဖို့မမတို့ကအာဟိုကလုပ်ပေးပါရှင်
CDM လုံးနေတဲ့သူတွေဘက်ကဆက်သွယ်လာရဲဆိုရင်ဒီလူတွေကတကယ်ပဲ CDM လုံးနေတဲ့ CDM လှုပ်ရှားမှုမှာပါဝင်နေတဲ့သူတွေဟုတ်တယ်မဟုတ်ဘူးဆိုတာကိုညီမတို့ဘယ်လိုစဉ်းစားလဲရှင
့်ဟုတ်အဲ့ဒါတော့ညီမတို့ကတခါဆက်ဖို့အခွင့်အရေးနဲ့တူတူပဲရှင့်ညီမတို့ကအဲဒီဝန်ထမ်းချက်ပြနိုင်တယ်ဆိုရင်ဝန်ထမ်းကဲဝန်ကြီးဌာနလေအဲ့ဒါဒေဂျင်ဒေဂျင်ကစပြီး CDM ဝင်နေရတယ်ပေါ့နော်အဲ့ဒါလို့မြေပါရှင့်ဒေတော်မင်းကြီးကဝန်ထမ်းချက်ဒါမှမဟုတ်လို့ရှင့်သူတို့ရဲ့စပေါ့နော်အဲ့ဒါလေးနဲ့ညီမတို့ပြန်ပြပါရှင့်
အဲ့တော့သူတို့ရဲ့ဒီလုံခြုံမှုဘိုင်းရောညီမတို့ဘယ်လိုမျိုးလုပ်ထားလဲရှင်ဘယ်လိုတာဝန်ယူထားလဲရှင
်သူတို့ရဲ့ individual data တွေအကုန်လုံးကိုတော့အဓိကတော့ညီမနဲ့ဒီတွဲလုံးနဲ့အနောက်မှတယောက်ရှင်ပေါ့နော်ညီမတို့နှစ်ယောက်ကပဲ data control လုပ်ထားတယ်ညီမတို့နှစ်ယောက်ကလွင်လွင်ညီမမသိဘူးပေါ့နော်အဲ့ထိတ်အဲ့ဒါကြောင့်မလို့အဓိကပေါ်ကြက်ကဖြစ်တဲ့အခါမှာပေါ့နော်ဟို supporter နဲ့ယူမဲ့ဒီနဲ့ direct ဖြစ်တဲ့အခါမှာညီမတို့ကအစင်းလေးအစင်းမကြီးတရားဖိတ်ပေးရဖြစ်တဲ့ကြောင့်တော့လူဖတ်ပြောင်းလိုက်ရတာမျိုး information တွေပို့ပေးလိုက်ရမျိုးဖြစ်မှာဆိုတော့အဲ့နေရာတွေကိုညီမတို့ data ဆင်းသားပြီးမှလုပ်ပေးပါတယ်။အဲ့ဒါမှမညီမတို့ရဲ့တနည်းတနည်းလုပ်ပေးနိုင်တဲ့ဆွာအားကဟိုပေါ့နော်ဆယောက်ထက်တော့မများဘူးပေါ့နော်။အလုံးတော့လုပ်ပေးမှ15ရောက်ပဲလုပ်ပေးနိုင်တယ်တနည်းကိုလေ။
အဲ့တော့ညီမတို့ရဲ့ one to one ဒီ CDM support campaign ကိုလာပြီးတော့ဆက်သွယ်တဲ့သူတွေရောအဲ့ဒီ CDM လှုပ်ရှားသူတွေဘက်ကပေါ့နော်ဆက်သွယ်တာတွေရောတနည်းတနည်းများလားဘယ်လောက်များပါလဲရှင
်။အခုတော့တော်တော်လေးများရဲ့ရှင်။အခုတော့တော်တော်လေးများဆိုတာက individually လာတဲ့သူပေါ့နော်။ Fast ရဲ့သူတွေကတော့အခုဆိုရင်ညာနေပါတော့ရှိသွားပြီ။အဖွဲ့လိုက်လာတာတွေတော့ရှိတယ်။အဖွဲ့လိုက်လာတာတွေတော့ညီမတို့ကညီမတို့ရဲ့ဒီ1 to 1ဖြစ်နေတဲ့အကြောင်းလို့တော့တခြားတော့ရှင်းပြရတာပေါ့။သူတို့ဘက်ကတော့ဒါသူတွေရွေးချယ်မှုပေါ့နော်။ဒါလည်းကြာအယောက်500လို့1800လို့လာတာတွေတော့ရှိတယ်။အဲ့လိုဟာမျိုးဆိုညီမတို့ကတန်းမြောင်500လုံးကြီးမရှာပေးနိုင်ဘူးပေါ့နော်။အဲ့ဒါကြောင့်လို့ရှင်တော့သူတို့ကဆောက်ပြီးတော့ဟို priority လေးနဲ့ခွဲပေးရဆိုညီမတို့ကလုပ်ပေးမယ်ပေါ့နော်။ဟုတ်လိုက်ပြီဆိုလို့ရှင်တော့ညီမတို့ကတခြားအဖွဲ့ကိုပဲပြန်ညွှန်းပေးရတဲ့အခါမျိုးတော့ရှိရဲ့ရှင်။ညီမတို့က one time မဟုတ်ဘဲနဲ့ last time commitment ဖြစ်နေရောလေ။အလူရှင်တွေက200နီးပါးတော့ရှိနေပါလို့ရှင
်။အလူရှင်တွေ200နီးပါးဆိုတော့အဲ့အလူရှင်တွေကဟောနိုင်ငံဆောင်ကလားအဲ့အလူရှင်တွေဘက်ကရောဘယ်လိုမျိုးညီမတို့ဆက်သွယ်ပြီးလုပ်လို့ရတယ်ဆိုတာပြောပြပါရှင်။
အများဆုံးကတော့ဂျပန်ပေါ့နော်။အာဒုတိယကတော့ဟိုဟာ UK, Sweden, Australia, New Zealand ပေါ့နော်။အမှပြောမှတယောက်စားနှစ်ယောက်စားလေးတွေကတော့ Geneva တို့ Cambodia တို့ Philippines တို့အဲ့လိုပတ်တည်ရလည်းရှိရဲ့ရှင်။ဟိုပေါ့ Indonesia အနေနဲ့ရှိပါရဲ့ရှင်။
အဲ့တော့အဲ့လိုမျိုးဒီလိုပေါ့နော်တခြားနိုင်ငံတွေမှာရောက်နေပြီးတော့ဗမာပြည်ကဒီ CDM လှုပ်ရှားမှုမှာပါဝင်တဲ့သူတွေကိုထောက်ခံခြင်းနဲ့ပံ့ပိုးခြင်းနဲ့ဆိုလို့ရှိရင်ရောသူတို့ကဘယ်လိုပုံစံမျိုးနဲ့ဟိုငွေလှူတာပေါ့လေဘယ်လိုမျိုးပုံစံမျိုးနဲ့လှူလို့ရလဲအဲ့ဒါလည်းရှင်းပြပါရှင
်တချို့လူတွေကနိုင်ငံတခြားနိုင်ငံမှာနေနေပေမဲ့သူတို့ကဘဏ်ကောင်ထဲမှာမြန်မာပြည်နဲ့ချိန်ထားတဲ့ online banking တွေရှိတယ်မှာအဲ့တော့ညီမတို့ကအဲ့လို online banking ရှိတဲ့တငယ်ချင်းလေးတွေနဲ့ချိန်ထားတယ်ဆိုအဲ့သူ online banking ကနေငွေဖွဲပေးလို့ရတယ်ပေါ့နော်အဲ့လိုလူတွေဆိုရင်ဒါတိုင်းသူတို့ကသူတို့ဆွဲရရှင်။သူကတော့သူတို့ဆွဲနိုင်တယ်။ CDM သမားပေါ့နော်။ CDM သမားကိုပဲဖြည့်ဖို့လိုရတယ်လေရှိရမှာ။တော်တော်များများက50ရာခိုင်နှုန်း40ရာခိုင်နှုန်းလောက်ကအဲ့လိုရှိတယ်။သူတို့က link တွေရှိရမှာ။အဲ့တော့ဟိုညီမတို့ကသူတို့ကိုကူညီရမယ်ဆိုရယ်နာမည်လေးပဲပေးလိုက်ရုံပဲ။အဲ့လိုမှမဟုတ်ဘဲနဲ့သူတို့ကိုယ်တိုင်ဘယ်မှာလွှဲရမယ်မသိတဲ့သူတွေဆိုရင်ညီမတို့က PayPal တို့ transfer wire တို့ကနေတစ်ဆင့်ညီမတို့သူ့ကိုပို့ခိုင်းပါပြီ။ညီမတို့ကမှတစ်ဆင့်ညီမတို့ပုံမှန်လုပ်နေတာပေါ့နော်။ဈေးနေတာ system နဲ့ပဲဆွဲပေးပါရှင်။
အခုညီမတို့လုပ်နေတဲ့ဒီ1 to 1 CDM support campaign ကဝန်ထမ်းတယောက်ကိုတစ်လောက်တသိန်းထောက်ပံ့နေလို့နားလည်ထားပါတယ်။အဲ့တော့ဒီထက်ပိုပြီးတော့တိုးပြီးတော့ထောက်ပံ့ဖို့ရရှိပါလားရှင်
။အဲ့တော့ညီမတို့လည်းဒီထောက်ပံ့တဲ့သူပုံမှန်မူတည်ရပေါ့နော်အမ။ဘာလို့လဲဆိုညီမတို့ကဟိုလာရင် commitment နဲ့တောင်းထားတာကို one time နဲ့လုပ်မယ်ဆိုရင်ညီမတို့အမှန်တိုင်းဖြစ်ပေါ်နေလည်းပြောရရင်ပြိတ်ပြီးတော့အဆင်မပြေဘူးပေါ့နော်။ဘာလို့လဲဆိုတော့သူက one time ပဲပြီးခဲ့ဆိုရင်အဲ့လူကနောက်လောက်ညီမတို့နောက်တစ်ယောက်ရှာပေးနေရမှာပေါ့လေ။အဲ့တော့သူတို့ဘက်ကအနည်းဆုံးမှန်က3လ commitment ပြည့်ရဆိုညီမတို့ဘက်ကအရင်ပို့ဆင်းပြီးဒီ CDM လုပ်တဲ့သူအတွက်လည်းပို့ပြီးတော့ motivation နဲ့ support ရရပေါ့နော်။အဲ့တော့ဟိုညီမကအရင်ကြီးရောသူတို့ကို
ตะติ้งแทบปูပြီးတော့အေးအောင်တော့တောင်းမှာဆက်မပြေဘူးပေါ့နော်အဲ့တော့ဂျပန်ဆောင်ညီမတို့ဘယ်လောက်ထိစပိုတိုင်းရလာမလဲပေါ့မှာမှုတည်ရရှင်စပိုတိုင်းအရင်များလာပြီးတော့အဲတသိန်းချက်ပို့ပြီးတော့တိုးပြီးပို့တော့စဉ်းစားမယ်ပေါ့နော်အခုချိန်ကျတော့အိတ်ခါတော့မစဉ်းစားထားသေးဘူးရှင်
အဲ့တော့တကယ်လို့121ထောက်ခံမှုလိုချင်တယ်ပေးချင်တယ်လို့ကလည်းဟိုထောက်ခံပေးချင်တယ်ဆိုရင်အဲ့ဒီလူတွေအနေနဲ့ဘယ်လိုမျိုးဆက်သွယ်လို့ဘယ်လိုမျိုးချိတ်ဆက်လို့ရလဲဆိုတာလည်းပြောပြပါရှင်။အာညီမတို့ကအခုအစပိုင်းဆိုတော့ပေါ့နော်ပထမဆုံးကညီမတို့မှာ121CDM
campaign ဆိုရဲ့Facebook page ကြီးရှိပါရဲ့ရှင်။အဲ့ဒီမှာလည်းညီမတို့ကအပတ်ကနံပါတ်လေးထည့်ထားပေးပါရဲ့။အဲ့နံပါတ်မှာလည်းသူကဆက်သွယ်လို့ရရဲ့။အဲ့လိုမှမဟုတ်ဘူးဆိုလို့ရှင်Inquiry ပေါ်မှာစံစားနေပို့လဲရပါရဲ့။အဲ့လိုမှမဟုတ်ဘူးဆိုလို့ရှင်လည်းGoogle ပေါ်ပေါ့နော်ညီမတို့ရေးထားတဲ့Google ပေါ်မှာဖြည့်ပေးလို့ရပါရဲ့ရှင်။အဲ့ညီမတို့မှာအိမ်ထားလေးရှိတယ်ပြီးတော့ညီမတို့ကတကယ်တ
again or website ship by ma a website label and my Facebook page ma twae pio chong ya pe ba ma shin
စစ်အာဏာရှင်ဆန့်ကျင်ရေး CDM လုပ်နေသူတွေကဝင်ငွေအကူအညီလိုနေသူတွေနဲ့နိုင်ငံတကာကကူညီခြင်းကြသူတွေကြားမှချိတ်ဆက်ပေးနေတဲ့1 to 1 CDM campaign ကမဆူမြဖြစ်ပါတယ်။ 1 to 1 CDM campaign ကို Facebook ပေါ်မှာလွှဲလွှဲရှာနိုင်ပါတယ်။စာလုံးပေါင်းကတော့ ONE1TO2 ONE1CDM CAMPAIGM ဖြစ်ပါတယ်။1 year 2 year 1 year ကြာမှာတော့ dash တွေပါပါတယ် 1-2-1 CDM campaign ဖြစ်ပါတယ်ပြည်ရင်းက CDM လှုပ်ရှားသူတွေကိုအဓိကစိတ်ခွန်အားပေးဖို့ရည်ရွယ်ချက်နဲ့ဒီအစီအစဉ်ကိုလုပ်နေကြတာလို့ပြောပါတယ်ရှင်ကျွန်မဆွေမြတ်မောင်ပါဒီနေ့လာနေညတိုင်းမှာထုတ်လွှင့်ပေးနေတဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်VOA မြန်မာပိုင်းရဲ့မလာရှိရဲ့တနင်္လာနေ့ညဘက်စီစဉ်တွေကိုနားဆင်နေရတာပါဒီကနေ့မြန်မာနိုင်ငံကအခြေအနေကိုပြန်ပြီးတော့ပြောရရင်တော့ TVB မြန်မာနောက်မျက်စိမှခေတ်သစ်မီဒီယာနဲ့ 7 days သတင်းမီဒီယာတွေကိုလုပ်ငန်းလုပ်ကိုင်ခွင့်ရလိုက်တယ်လို့ပြည်ကြေးဌာနရဲ့ထုတ်ပြန်ချက်ကိုအစိုးရသတင်းမှဒီညကြေညာသွားပါတယ်အခုအတန်လှည့်နေတဲ့အချိန်မှာပဲဒီရန်ကုန်မြို့စမ်းချောင်းမြို့နယ်ကချို့နေရာတွေမှာလုံခြုံရေးတွေကလမ်းတွေပိတ်ဆို့ထားတာကြောင့်ဒေသခံတွေနဲ့အနီးအနားမြို့နယ်တွေကပြည်သူတွေလမ်းတွေပြန်ဖွင့်ပေးဖို့တောင်းဆိုနေကြပါတယ်အဲ့ဒီနေရာတွေမှာပိတ်မိနေကြသူတွေလုံခြုံစွာနဲ့ဘေးအန္တရာယ်ကင်းစွာအိမ်ပြန်နိုင်ရေးအတွက်ကိုလုံခြုံရေးတပ်တွေရုတ်သိမ်းပေးဖို့အတွက်ရန်ကုန်မြို့ American တန်ယုံကမကြခင်ကပဲထုတ်ပြန်တောင်းဆိုလိုက်ပါတယ်။ကနေဒါတန်ယုံကလည်းအလားတူတောင်းဆိုသလိုလုံခြုံရေးတပ်ဖွဲ့တွေအနေနဲ့ထိမ့်သိမ့်သိမ့်လှုပ်ရှားဖို့အတွက်ကိုလည်းထုတ်ပြန်တောင်းဆိုပါတယ်။စမ်းချောင်းမှာပိတ်မိနေတဲ့လူငယ်တွေအတွက်အထူးစိုးရိမ်ကြောင်းမြန်မာနိုင်ငံက EU ဥရောပတမကတန်ယုံကလည်းထုတ်ပြန်ပြီးတော့သူတို့လုံခြုံစွာအိမ်ပြန်နိုင်ဖို့အတွက် EU တန်ယုံကတောင်းဆိုပါတယ်ရှင်။မြန်မာနိုင်ငံမှာဒီဆက်အနာတိမ်မှုဆန့်ကျင်တဲ့အကြမ်းဖက်အာဏာဖီဆန်ရေး CDM လှုပ်ရှားဆန္ဒပြမှုတွေဆက်ပြီးတော့လုပ်နေကြပါတယ်။မြန်မာနိုင်ငံတော်မှာရှိတဲ့ပုဂ္ဂလိကဗန်ခွဲတွေကိုဒီကနေ့မတ်လ၈ရက်နေ့မှာဆက်ပြီးတော့ပြန်ဖွင့်ဖို့နိုင်ငံတော်ဗဟိုဗန်ကအကြောင်းကြားထားပေမဲ့လည်းဒီပုဂ္ဂလိကဗန်တွေအလုံးဆက်ပြီးပိတ်ထားပါတယ်။ဝန်ထမ်းတွေ CDM လှုပ်ရှားမှုတွေမှာပါဝင်နေတာသွားရေးလာရေးအခက်အခဲရှိတာနဲ့လုံခြုံရေးအခြေအနေတွေကြောင့်ဗန်တွေပြန်ဖွင့်ဖို့အခက်အခဲရှိနေတယ်လို့ဗန်လုပ်ငန်းလုပ်နေသူတွေကပြောပါတယ်။ဆရာဝန်နဲ့ဆေးဝန်ထမ်းတွေengineer တွေလျှက်စစ်ဝန်ထမ်းတွေလည်း CDM မှာပါဝင်နေကြတဲ့အတွက်လုပ်ငန်းတွေမလဲပတ်နိုင်သေးပါဘူးပုဂ္ဂလိကပိုင်းဆက်ရောက်အလုပ်ရုံတွေမှာလည်းဝန်ထမ်းတွေ CDM လုပ်နေကြတာမဟုတ်လုပ်ငန်းတွေရပ်နေပါတယ်အခုလိုအခြေအနေမှာပဲ CDM လှုပ်ရှားမှုကိုဆက်ပြီးတော့လုပ်သွားမယ်လို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကခန့်အပ်ထားတဲ့ခေတ္တကျန်းမာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးကပြောကြားပါတယ် CDM လှုပ်ရှားမှုမှာလောလောဆယ်ပါဝင်ဖို့အခက်အခဲရှိနေသူတွေပါဝင်လာအောင်လို့ဆက်ပြီးတော့ဒီလှုပ်ရှားမှုကိုလုပ်သွားမှာဖြစ်တယ်လို့သူ့ရဲ့ Facebook လူမှုကွန်ရက်ပေါ်မှာတင်ထားတဲ့အတန်ဖိုင်မှာပြောပါတယ် February 10ရက်နေ့ကဒီအနာတိန်ထားတဲ့အပေါ်မှာဆန့်ကျင်ဆန္ဒပြမှုတွေဟာလည်းမျိုးအနှံဆက်ဖြစ်နေတယ်လို့လုံခြုံရေးတွေလည်းပြစ်ခတ်နေတဲ့မှုတွေဆက်လုပ်နေပါတယ်ဒီနေ့မနက်ပိုင်းမြကြီးနားမှာဒီလုံခြုံရေးတွေပြစ်ခတ်လို့နှစ်ယောက်သေဆုံးတယ်လို့ဖြာပုံမျိုးမှာလည်းတယောက်သေဆုံးပါတယ်တခါဒီအမေရိကန်ပြည်ထောင်စုနိုင်ငံသားရေးဌာနကပေးတဲ့2021ခုနှစ်အတွက်အမျိုးသမီးသူရဲကောင်းစုကိုတော့မြန်မာနိုင်ငံကတိုင်းရင်းသားလူငယ်တွေဘာသာရေးအဖွဲ့တွေကြားမှတင်ပြမှုရရှိအောင်ဆောင်ရွက်နေတဲ့ Wings Institute for Reconciliation အဖွဲ့တည်ထောင်သူမှဖြူဖြူအောင်လည်းရပါတယ်ဒီစုပေးပွဲအခမ်းအနားကိုအခုအတန်လွှင့်ချိန်နေမှာပဲအွန်လိုင်းကနေကျင်းပနေပြီးတော့မှဖြူဖြူအောင်လည်းအွန်လိုင်းပေါ်ကနေတက်ရောက်နေပါတယ်ရှင်
ပြည်ရေးမြန်မာပိုင်းရဲ့မတ်လ၈ရက်တနင်္လာနေ့ညဘက်အစီအစဉ်တွေကတော့ဒီလောက်ပါပဲအခုညအတွက်အစီအစဉ်ထုတ်လို့ရင်ဘူးကမဆုမွန်ဖြစ်ပြီးတော့စပိုင်းအင်ဂျင်နီယာကတော့ဂျွန်ဝေါ်ကာဖြစ်ပါတယ်ကျွန်မကတော့ဆူမြတ်မော်မှာမြန်မာနိုင်ငံမှာနောက်ဆုံးဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဖြစ်ပေါ်တိုးတက်သမျှကိုပြည်ရေးမြန်မာပိုင်းရဲ့ Twitter, YouTube နဲ့ Facebook page တွေပေါ်မှာဖော်ပြပေးနေပါတယ်ဒီ video နဲ့ radio အစီအစဉ်တွေကနေလည်းနောက်ဆုံးရတဲ့တင်ဆက်ချက်တွေကိုထုတ်လွှင့်ပေးနေပါတယ်ရှင်
This program has come to you from the Voice of America, Washington.